Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925.32 ပထမနိုင်ဝက်မှာ line လက်မီတာ190 kHz 1505လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လှုပ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းစီစဉ်တွေကိုမဆူမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတော်တည်ဆုံးသူ2300နီးပါးရှိလာစီမှာရုပ်သမရရဲ့ဂျပန်နိုင်ငံခီးစဉ်ကိုရှင်းဆိုင်လိုက်ပါတယ်အာဖဂန်မှာကျူးလွန်ွယ်ရှိခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့တရားသူကြီးတွေကခွင့်ပြုလိုက်ပါပြီစီဗီယာပြည်ပခါရေးရုရှားနဲ့တူရကီသမရတွေပြည်ဆိုဆွေးနွေးကြဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားဖို့ထိကြားသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာတော့မူရစ်ဆေးဝါးမှောက်ခုမှုနဲ့တရုတ်နိုင်ငံမှာထောင်ကျနေတဲ့မြန်မာနှစ်ဦးမှာကိုရိုနာဗိုင်းရပ်စ်တွေ့နေပြီးစိတ်ကူးတာပေးနေတဲ့အကြောင်းတရုတ်အကျဉ်းဥစည်းဌာနကမြန်မာတန်ရုံကိုအကြောင်းကြားပါတယ်
ကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါတော့နိုင်ငံသားဖို့မဟုတ်ပါတော့ဒီကလာဘကားပေါ်နေတက်ဆိုင်ရာသူတို့လိမ့်စာတွေမှာဒီစီစစ်အတူပြီးတဲ့မှာတချို့လည်းဟို
ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကြောင့်ဒီပြည်တွင်းစီးပွားရေးဈေးကွက်တည်ငြိမ်ရေးအတွက်ကိုပံ့ပိုးကူညီပေးဖို့စီးပွားရေးလုပ်ငန်းရှင်တွေကအစိုးရကိုတိုက်တွန်းတောင်းဆိုတာမြဝတီမြို့မှာတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ရမီရဖာတွေဦးဆောင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကာကွယ်တာစီရေးဆိုင်ရာအသိပညာပေးလှုပ်ရှားမှုတစ်ခုအကြောင်းနဲ့အတူဒီကနေ့မှာဒီပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းပေါ်မှာဆွေးနွေးတင်ပြချက်တွေအကြောင်းလည်းနှာစင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ပြောပြပါမယ်ရှင
်တရုတ်သမ္မတရှီဂျင်ပင်ဟာနောက်လောက်မှသွားဖို့စီစဉ်ထားတဲ့ဂျပန်နိုင်ငံစီးစဉ်ကိုရှေ့ဆန်းလိုက်ပါတယ်တရုတ်နဲ့ဂျပန်နှစ်နိုင်ငံစလုံးဟာကိုရိုနာဗိုင်းရပ်စ်အံတွဲနဲ့ရင်ဆိုင်နေကြရတာဖြစ်ပြီးနိုင်ငံပေါင်း85နိုင်ငံထဲမှာလူပေါင်း9000ကျော်ဗိုင်းရပ်စ်ကိုကူးစက်ခံရပြီပါပြီဗိုင်းရပ်စ်ပိုးစားပြီးကူးစက်ပြန့်နေတဲ့တရုတ်နိုင်ငံမှာဒီကရဲသတင်းပတ်တွေအတွင်းနောက်ထပ်ကူးစက်သူအရေအတွက်ရော့လာပြီမဲ့သေဆုံးသူက3000ထက်မနည်းရှိနေပါပြီဒီကမ္ဘာလုံးအနေနဲ့ဆိုရင်တော့သေဆုံးသူပေါင်း3300နီးပါးရှိနေပါတယ်ဂျပန်နိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်ထားသူ1000ကျော်ရှိနေပြီအဲ့ဒီထဲကအများပြားဟာယိုကိုဟာမာစိတ်ကမ်းမှာစိုက်ကပ်ထားတဲ့ Diamond Princess အဖျော်စီးသမောကြီးပေါ်ကခီးနေပြီဖြစ်ပါတယ်လာတော့ကြဆက်ဆံရေးပြတ်တောက်နေတဲ့တောင်မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးနဲ့ပတ်သက်လို့ရန်ပြည်ဆက်သွယ်ပြောဆိုနေကြပါတယ်ကျော်ကိုရီးယားကောင်းဆောင်ကင်ဂျုံကတောင်ကိုရီးယားသမ္မတမွန်ဂျဲအင်းစီကိုဗိုလ်ဒူးနေကပို့ကိုရေးစာဆောင်ပေးပို့ပြီးဗိုင်းရပ်စ်အရေးအတွက်စုမကောင်းတောင်းတဲ့အကြောင်းနဲ့တည်ဆုံးသူတွေအတွက်ဝန်လေးရပါကြောင်းပြောတယ်လို့သမ္မတမွန်ရဲ့ပြောခွင့်ရယွန်းဒိုဟန်ကပြောတာပါတောင်ကိုရီးယားဟာတရုတ်ပြည်ရဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအများဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပြီးတာတာပရီနေ့လယ်ပိုင်းအထိဆိုရင်တည်ဆုံးသူ35ဦးထက်မနည်းကူးစက်ထားသူ9866ဦးရှိနေပါပြီလူပေါင်း3000ကျော်ဗိုင်းရပ်စ်ပိုးကူးစက်ထားတဲ့အီတလီနိုင်ငံမှာမလ15ရက်နေ့ထိကျောင်းတွေအားလုံးကိုပိတ်ထားပြီးနောက်လာကျင်းပမယ့်အားကစားပွဲတွေအားလုံးမှာပွဲကြည့်သူတွေမလာဘူးပိတ်ပင်ထားပါတယ်။ဒီဇင်ဘာသာအထွတ်မြတ်မက္ကာဒီသကိုဒီဘက်ကဖျားဘူးတွေမလာဘူးပိတ်ပင်ထားတဲ့ဆော်ဒီအာရေဗျားမှာနိုင်ငံသားတွေနဲ့ပြည်တွင်းမှာနေထိုင်သူတွေပါမက္ကာကိုမသွားဘူးပိတ်ပင်လိုက်ပါတယ်။ဆော်ဒီအိန္ဒိယချင်းအာရဗ်စော်ဝါမြပြည်တော်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့ကာလအတွင်းနိုင်ငံသားတွေနဲ့နိုင်ငံတွင်းမှာနေထိုင်သူတွေဒီဘက်ကိုမသွားကြဘူးလို့ဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးဘုရားအကြီးအကဲကဲတက်ဒရုစ်အဒနွန်ဂေဘရီယယ်စုကလက်ရှိရင်ဆိုင်ရတဲ့အန်ဒရီအစ်စ်နဲ့ကန့်ညီတဲ့နိုင်ငံရေးအရအရေးယူလှုပ်ဆောင်လို့စဉ်မျိုးတချို့နိုင်ငံတွေမှာရှိနေတဲ့ပုံစိုးရိမ်မိတဲ့အကြောင်းဗိုလ်ဒူးနေကပဲပြောပါတယ်
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတိုက်ဖျက်ရေးအရေးပေါ်အသုံးစရိတ်ဒေါ်လာ 7.3 ဘီလီယံကိုအထက်လွှတ်တော်မှဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။အောက်လွှတ်တော်မှပုံထုံးလေးကအတည်ပြုခဲ့တဲ့အရေးပေါ်အသုံးစရိတ်ဥပဒေချမ်းကိုအထက်လွှတ်တော်မှအတည်ပြုပြီးရင်သမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပြထားမယ်လို့ခန့်မှန်းရပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်သေဆုံးသူအမေရိကန်မှာ11ယောက်ရှိနေပြီးအချိန်မျိုးမှာခုလိုအရေးပေါ်အသုံးစရိတ်ကိုလွှတ်တော်မှအတည်ပြုနိုင်ဖို့ဆောင်ရွက်နေတာပါ။ကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့နားကတက်ကြီးရွယ်ဦးအမျိုးသားတယောက်တည်ဆုံသွားပြီးတဲ့နောက်ပြည်내အုပ်ချုပ်ရေးမှူး Gavin Newsom ကပြည်내လဲမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။ Washington ပြည်내နဲ့ Florida ပြည်내တို့မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ပိုးကူးစက်မှုကြောင့်အမေရိကန်မှာတည်ဆုံသူ11ယောက်ထဲက10ယောက်ဟာ Washington ပြည်내မှာဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့မသိရသေးတာတွေအများကြီးရှိနေသေးတဲ့အတွက်စိတ်တော့ကရောက်နေကြတာနားလည်တယ်လို့ကျန်းမာရေးဆောင်ရှားမှုအတက်နိုင်ဆုံးပေးနိုင်ဖို့ကြိုးစားနေတယ်လို့ King မြို့နယ်ကျေးဇူးကျန်းမာရေးအရာရှိ Jeff Duncan ကပြောကြားခဲ့ပါတယ်
။ We are doing our very best to ensure that we provide the highest level of guidance to protect the healthy.
ကျွန်တော်တို့လူမှုအတိုင်းဝိုင်းတွေကပြည်သူတွေရောပြည်သူတွေကိုစောင့်ရှောက်မှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပါအကောင်းဆုံးကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့နဲ့အန္တရာယ်ကင်းရှင်းစေရေးအတွက်အတက်နိုင်ဆုံးစ조사လုပ်ဆောင်နေပါတယ်လို့ဝါရှင်တန်ပြည်နယ်တွေကကျန်းမာရေးတာဝန်ရှိသူ Jeff Duncan ပြောသွားတာဖြစ်ပါတယ်။တည်ဆုံးသူအများစုဟာစောင့်ရှောက်ရေးဂီဟာတွေကတက်ကြီးရွယ်အိုတွေဖြစ်ကြပါတယ်။အတက်ရွယ်ကြီးတဲ့လူကြီးပိုင်းတွေမှာ COVID-19 ရောဂါပိုပြင်းထန်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကတတိပေးထားပါတယ်။
2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းရွေးချယ်ပွဲမှာအခုဆိုရင်တော့လီဂါပြိုင်ပွဲနှစ်ယောက်ပဲကျန်ပါတော့တယ်။အင်္ဂါနေ့ကကျင်းပတဲ့ Super Tuesday အကြိုရွေးချယ်ပွဲတွေမှာအများစုနိုင်ရခဲ့တဲ့ဒုတိယသမ္မတဟောင်း Joe Biden နဲ့ Super Tuesday မတိုင်ခင်ကအတားရနေခဲ့တဲ့ဗမုံးပြည်နယ်ထက်လွတ်တော် Matt Bernie Sanders တို့နှစ်ဦးပဲအဓိကရှင်ပြိုင်ကြရတော့မှာပါ။မဲဆွယ်စည်းရုံးရေးအတွက်ကိုပိုင်ငွေဒေါ်လာတန်း600သုံးဆွဲခဲ့တဲ့နယူးယောက်မြို့တော်ဝန်ဟောင်း Billionaire တထည်ကြီး Michael Bloomberg ဟာ Super Tuesday ရွေးချယ်ပွဲတွေမှာအချိန်မလောက်ဖြစ်ခဲ့ပြီးတဲ့နောက်ရွေးချယ်ပွဲကနေနှုတ်ထွက်သွားပြီးမစ္စတာဘိုင်ဒန်ကိုထောက်ခံကြောင်းကြေညာခဲ့ပါတယ်။ပြည်နယ်၁၄ခုမှလုပ်ခဲ့တဲ့အတူရွေးချယ်ပွဲတွေမှာတပွဲမှအနိုင်မရသေးတဲ့မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မဲ့အဲလစ်ဘက်ဝါရန်ဟာလည်းသူ့မဲဆန္ဒနယ်မှာပါအရေးနှိမ့်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဝင်ရှင်ပြိုင်နေမှုအပေါ်ဆန်းစစ်သုံးသပ်နေတယ်ဆိုတဲ့သတင်းတွေဗိုလ်ထုတ်လေးကထွက်ထားပါတယ်။ Super Tuesday အတူရွေးချယ်ပွဲ၁၄ခုမှမစ္စတာဘိုင်ဒန်ကပြည်နယ်၁၀ခုမှနိုင်ရပြီးမစ္စတာဆန်ဒါစ်ကပြည်နယ်၄ခုမှနိုင်ရပါတယ်။ဒီပြည်နယ်တွေထဲမှာအကြီးဆုံးဖြစ်တဲ့ကယ်လီဖိုးနီးယားမှာမစ္စတာဆန်ဒါစ်အနိုင်ရပြီးမစ္စတာဘိုင်ဒန်ကတော့တက်ကဆက်ပြည်နယ်မှာအနိုင်ရပါတယ်
။အာဖဂန်နစ္စတန်စစ်ပွဲမှာအမေရိကန်အပြင်စစ်ပွဲမှာပတ်သက်နေသူတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့စစ်ရာဇဝဲမှုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝဲမှုတွေကိုတရားလိုရှေ့တွေဘက်ကဆက်လက်စုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတ်တရားရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။စုံစမ်းမှုနဲ့ပတ်သက်လို့2019ခုနှစ်တုန်းကပယ်ချခဲ့တဲ့ဆုံးဖြတ်ချက်ကို ICC တရားရုံးကပြင်ဆင်လိုက်တာပါ။အခုလိုဆုံးဖြတ်လိုက်တာကြောင့် ICC တရားလိုရှေ့တွေဖာဒူဘန်ဆောက်တဲ့အနေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေ CIA ထောက်လှမ်းရေးတပ်ဖွဲ့ဝင်တွေအာဖဂန်တပ်ဖွဲ့တွေတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့တခြားအာဖဂန်ထဲမှာလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့လုပ်ရက်တွေကိုစုံစမ်းခွင့်ရသွားပါတယ်။ဒီလိုစုံစမ်းနိုင်ဖို့ရှေ့နေဘန်ဆောက်တာက2019ခုနှစ်ထဲကစူးစမ်းနေတာပါ။အမေရိကန်နိုင်ငံသားတွေအပေါ်စုံစမ်းမဲ့ကိစ္စနဲ့ပတ်သက်လို့ ICC အဖွဲ့ဝင်မဟုတ်တဲ့အမေရိကန်အစိုးရကကန့်ကွက်နေပါတယ်။အာဖဂန်နိုင်ငံဒါမှမဟုတ်တခြားနေရာတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေစစ်ရာဇဝတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေအပေါ်စုံစမ်းမဲ့ ICC ဝန်ထမ်းတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာမပေးတာပြန်ရုပ်သိမ်းတာတွေလုပ်မယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့နှစ်တုန်းကပြောကြားထားပါတယ်။အာဖဂန်နစ္စတန်အစိုးရကလည်းကျူးလွန်မှုဆွဆွဲချက်တွေကိုသူတို့ဘာသာစုံစမ်းမယ်လို့ပြောပြီး ICC ကစစ်ဆေးတဲ့ကိစ္စကိုကန့်ကွက်နေပါတယ်။အမေရိကန်တပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့လောက်ရက်တွေခံရသူတွေဘက်ကဖြစ်စီနေတယ်လို့တာဝန်ရှိသူတွေတာဝန်ခံနိုင်ရေးစုံစမ်းမှုတွေလုပ်ဖို့ ICC တရားရုံးကဒီကနေ့ဆုံးဖြတ်ခဲ့တဲ့အပေါ်မှာတော့လူခွင့်ရေးဖွဲ့တွေကဝန်တာနေကြပါတယ
်။ VOA American သံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီထိတိုင်းဒိုမီတာ19 kHz 15953ညတိုက်ဒိုမီတာ25 kHz 11803ညတိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ဒီကနေ့ကြာသပတေးညဘက်သတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဆုံးသက်ရေးရွယ်ပြီးတူရကီနဲ့ရုရှားသမ္မတတို့မော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဖိတ်ဒေတာမှာနှစ်ဖက်တပ်တွေနဲ့အတူရုရှားနဲ့တူရကီကြားတိုင်းရဲ့စီးရီးပြည်ပခဖြစ်လာအောင်တူရကီကိုဆွဲသွင်းနေတဲ့နှစ်ဖက်အသီးသီးထောက်ခံပံ့ပိုးနေတဲ့လက်နက်ကင်တွေလည်းရှိနေတာပါ။ကိုနေကြစီးရီးယားစစ်ပွဲတစ်လျှောက်ရုရှားနိုင်ငံကစီးရီးယားသမ္မတဘာရှာရဲ့အဆက်အစွေကိုထောက်ခံထားပြီးတူရကီကတော့အဆက်အစွေကိုတိုက်နေသူတွေကိုထောက်ခံပံ့ပိုးနေတာပါ။ရုရှားရောတူရကီကပါတိုင်းရဲ့ထိတ်တိုက်ပြတာမျိုးကိုရှောင်ဖို့ဆန္ဒရှိကြဖို့ပေါ်ပါတယ်။ဒါပေမဲ့လည်းအိုက်ဒလစ်ဒေသမှာအကျိုးစီးပွားချင်းတိတိတတ်တာပြည်ပခဖြစ်နေတာကြောင့်နှစ်ဖက်စလုံးကလက်ခံနိုင်တဲ့စစ်ဆက်ညှိနှိုင်းမှုတစ်ခုခုရဖို့မလွယ်လောက်ပါဘူး။စီးရီးယားမှာအတိုက်ခံကထိန်းချုပ်ထားတဲ့နောက်ဆုံးဒေသဖြစ်တဲ့အိုင်ဒလစ်ကိုရုရှားကျွရောနောက်ခံနဲ့စီးရီးယားကပြန်ရဖို့ထိုးစစ်ဆင်နေတာကြောင့်စီးရီးယားဒုက္ခသည်တသန်းနီးပါးတူရကီကိုထွက်ပြေးနေကြရပါတယ်။တူရကီသမ္မတအာရဒွန်ကအနောက်နိုင်ငံတွေပို့ပြီးကူညီလာအောင်လှုံ့ဆော်တွန်းအားပေးတဲ့အနေနဲ့တူရကီကနေဥရောပကိုဒုက္ခသည်တွေသွားနိုင်တဲ့လမ်းကြောင်းကိုဖွင့်ပေးခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမစ္စူရီပြည်နယ်ကအမျိုးသားတရားကိုဖက်ဒရယ်တရားရုံးတစ်ခုကထောင်ဒဏ်အနှစ်20နီးပါးဖြစ်တယ်ချမှတ်လိုက်ပါတယ်။ IS အစံဖွဲ့ဝါဒီအဖွဲ့ဝင်နေနဲ့ပေါင်းပြီးတိုက်ခိုက်မှုတစ်ခုလုပ်မယ်လို့ FBI ကအသွင်ဖမ်းခဲ့တဲ့လို့ရမှာသူပါဝင်ပတ်သက်မှုနဲ့အခုလိုပြစ်ဒဏ်ချခံရတာပါအစံဖွဲ့ဝါဒီအဖွဲ့တစ်ဖွဲ့ကိုရုပ်ဝတ္ထုပစ္စည်းတွေကူညီပံ့ပိုးဖို့စူးစမ်းမှုဆိုင်ရာဆွဆွဲချက်တွေအတွက်အပြစ်ရှိတဲ့အကြောင်း Robert Lorenzo Hester ကပြီးခဲ့တဲ့ September လမှာဝန်ခံခဲ့ပါတယ် Hester ဟာဘုံတွေတနက်တွေတုံပြီးတိုက်ခိုက်မှုတစ်ခုလုပ်ဖို့ IS အဖွဲ့ဝင်အဖြစ်ဟန်ဆောင်ထားတဲ့ FBI လျှို့ဝှက်ဝန်ထမ်းတယောက်နဲ့ဆွေးနွေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။ဘုံလုပ်ဖို့လိုအပ်တဲ့ပစ္စည်းတွေကိုသူ့ကိုဝယ်ခိုင်းတဲ့အတိုင်းဟန်စာကတွားဝယ်ခဲ့တယ်လို့တရားရေးဌာနရှိနေတွေကပြောပါတယ်။သူ့ social media တွေပေါ်မှာတင်တဲ့အကြောင်းလျှို့ဝှက်သတင်းရင်းမြစ်တော်တော်များများကသတင်းပေးခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေက hashtag ကိုစပြီးစုံစမ်းထောက်ခံခဲ့တာပါ။ social media ပေါ်မှာသူတင်တာတွေရေးတာတွေဟာ American ပြည်ထောင်စုအပေါ်မကောင်းတဲ့စိတ်ထားရှိတာကိုပြနေပြီးတော့လက်နက်တွေနဲ့ IS အဖွဲ့ရဲ့အလံကိုတင်ထားတာလည်းပါတယ်လို့တရားရေးဌာနကပြောပါတယ်။
အမေရိကန်အစိုးရကထုတ်ပေးထားတဲ့မိုဘိုင်းပစ္စည်းတွေမှာ TikTok social media ကိုအစိုးရဝန်ထမ်းတွေမသုံးဖို့ပိတ်ပင်ကတ်သတ်မဲ့ဥပဒေမူကြမ်းတရက်ကိုအဆိုပြုတင်သွင်းမယ်လို့ Director အမတ် George Hawley ကပြောပါတယ်။တရုတ်ကုမ္ပဏီပိုင်ဒီ App ကအချက်လက်တွေစုဆောင်ရယူတာနဲ့အဲ့ဒီအချက်လက်တွေကိုဒီအစိုးရကိုပေးမဲ့လာလာဟာအမေရိကန်လူထုအတွက်လုံခြုံရေးပိုင်းချိန်ဆမှုတစ်ခုဖြစ်နေတယ်လို့ဗိုလ်ထုတ်ကလုပ်တဲ့ကြေညာပွဲတစ်ခုအတွင်း Director အမတ် George Hawley ကပြောသွားပါတယ်။ကာကွယ်ရေးနဲ့နိုင်ငံသားရေးဌာနလိုအစိုးရဌာနကြီးတို့မှအလားတူပိတ်ပင်တားမြစ်တာမျိုးချမှတ်ထားပြီးလို့လည်းပြောပါတယ်။ဥပဒေမူကြမ်းကိုဘယ်တော့တင်သွင်းမယ်ဆိုတာကိုတော့ Mr. Hawley ကမပြောပါဘူး။ TikTok social media အသုံးပြုသူတွေအနေနဲ့ဗီဒီယိုအတိုလေးတွေကိုတင်နိုင်ရှိနိုင်ကြတာဖြစ်ပြီးကမ္ဘာတစ်ဝှမ်းမှာပုံဆွဲသူတန်း1000ထက်မနည်းရှိမယ်လို့ကမ်းမန်းထားပါတယ်။ TikTok ကိုပိုင်တဲ့တရုတ်ကုမ္ပဏီဘက်ကတော့အမေရိကန်အသုံးပြုသူတွေစီကအချက်လက်တွေအားလုံးကိုအမေရိကန်မှာပဲတင်ထားတာဖြစ်ပြီးတရုတ်အစိုးရရဲ့ဘယ်လိုစီရင်ပိုင်ခွင့်အောက်မှာမှရှိမနေဘူးလို့ပြောထားပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေပေါ်နားလည်ပေမဲ့အဲ့ဒါတွေဟာခိုင်လုံမှုမရှိဘူးလို့ယူဆကြောင်းကုမ္ပဏီရဲ့မူဝါဒတွေကိုရှင်းပြဖို့အတွက်လွှတ်တော်အမတ်တွေကိုချဉ်းကပ်ခဲ့ကြောင်းကုမ္ပဏီဘက်ကပြောပါတယ
်။ဩစတြေးလျနိုင်ငံမှာမကြာခင်တုန်းကတော်မီလောင်ကျွမ်းခဲ့မှုတွေဟာရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်မီးလောင်နိုင်ခြေ30ရာခိုင်နှုန်းလောက်ပိုပြီးများခဲ့ပုံရတယ်လို့လေ့လာမှုတစ်ခုကတွေ့ရှိပါတယ်။ကမ္ဘာရာသီဥတုဖြစ်စဉ်တွေကိုလေ့လာတဲ့ World Weather Attribution အဖွဲ့ကတဘာဝဘေးဒုက္ခဆိုကြုံတွေ့နေရတဲ့အခြေအနေတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ဆက်ဆံမှုတွေကိုလေ့လာခဲ့တာပါ။ Australia, American နဲ့ဥရောပသိပ္ပံပညာရှင်တွေကနောက်ဆုံးပေါ်အစင်းမြင့်ကွန်ပျူတာနည်းပညာတွေသုံးပြီးနှိုင်းယှဉ်လေ့လာခဲ့ကြတာမှကမ္ဘာကြီးရဲ့အပူချိန်ဟာ1900ပြည့်နှစ်ပိုင်းတွေတုန်းကထက်7ဒီဂရီကနေ7ဒီဂရီဆယ်စီယပ်အထိမြင့်လာတာကိုတွေ့ခဲ့ကြပါတယ်။ဒါကြောင့်ပူပြင်း6တွေးတဲ့မိုးလေဝသဖြစ်နိုင်ခြင်း၄ချိန်ထက်မနည်းပိုများပြီးတော့တော်မီလောင်ကျွမ်းနိုင်ခြင်းဟာလည်း30ရာခိုင်နှုန်းပိုများတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဩစတြေးလျနိုင်ငံရဲ့2019-2020တော်မီရာသီကာလအတွင်းမှာစံချိန်တင်ပူပြင်းခဲ့တဲ့အပူချိန်နဲ့လားနေချီမိုးခေါင်ရေချမှုတွေကြောင့်နိုင်ငံတဝန်းတော်မီလောင်ကျွမ်းမှုကြီးတွေဖြစ်ကပွားခဲ့တာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံရဲ့ရဲချုပ်ဗိုလ်ချုပ်ကြီးနှစ်ဦးနဲ့နောက်ထပ်လူ9ဦးလိုက်ပါလာတဲ့ရဟယင်တစီဒီကနေ့ပြတ်ကျပြီးလေမော်လိုက်ပါလာသူအားလုံးထိခဲ့ဒဏ်ရာရတဲ့ကြောင်းဖိလစ်ပိုင်ဆူရတာဝန်ရှိသူတွေကပြောပါတယ်။ရဟယင်မောင်ဝန်ထမ်းတွေအပါအဝင်ရဲချုပ်ဗိုလ်ချုပ်ကြီးအာချီဖရန်စစ္စကိုဂမ်ဘောဂမ်ဘောဝါနဲ့ကျန်တဲ့လူအားလုံးဒဏ်ရာအနည်းချင်းပဲရခဲ့ကြပြီးသူတို့အားလုံးကိုရဟယင်ပြတ်ကျတဲ့နေရာအနီးကစေယုံတစ်ခုမှာစေဝါကူတာပေးနေပါတယ်။မနီလာမြို့တော်တောင်ဘက်လာဂူနာပြည်နယ်ကဆန်ပီဒရိုမြို့မှာရဟယင်ပြတ်ကျခဲ့တာဖြစ်ပြီးအဲ့ဒီဒေသကရဲရရှိလူနဲ့ပြည်ဆောင်ပြီးတော့အပြန်မှာအခုလိုဖြစ်တာပါရဟယင်ဟာရဲဌာနဝင်တွေကနေတက်သွားပြီးတဲ့နောက်လျှက်စစ်ဓာတ်ကြိုးတစ်ခုနဲ့တိုက်မိပြီးအနီနာကလူနေအိမ်တချို့နဲ့ပါတိုက်မိခဲ့တယ်လို့ဒေသဆိုင်ရာပြောခွင့်ရသူ့အမှုကြီးချီတာတော်ကောင်ရန်က DZMM ရေဒီယိုသတင်းဌာနကိုပြောပါတယ်ရဟယင်တိုက်မိခဲ့တဲ့နေရာမှာထိခိုက်ဒဏ်ရာရမှုရှိမရှိဆိုတာကိုတော့မသိရသေးပါဘူးခင်ဗျာ
ကြာပါပြီနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြွကြွသိနေမဆုမြန်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဒီမြန်မာပြည်တွင်းနဲ့နယ်စပ်တစ်လျှောက်ကကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆံနေတဲ့သတင်းလွှာတွေဇက်တိုက်နာဆင်ကြရပါမယ်။တရုတ်နိုင်ငံဟူပေပြည်နယ်ကျင်းထောင်တဲ့ကမြန်မာနိုင်ငံသား2ဦးကိုဗစ် -19 ကူးစက်ခံနေရတဲ့အကြောင်းအချင်းထောင်စီမံခန့်ခွဲရေးဌာနကမြန်မာတိုင်ရုံကိုအကြောင်းကြားလာပါတယ်။မွေးရစေဝါမှောင်ခိုမှုနဲ့အချင်းချခံထားရတဲ့အဲ့ဒီနှစ်ယောက်တကယ်ပဲမြန်မာနိုင်ငံသားဟုတ်သလားဆိုတာစီစစ်နေတဲ့အကြောင်းမြန်မာတိုင်ရုံတာဝန်ရှိသူကပြောပါတယ်။ဒါအပြင်နေရပြင်ပြန်ကျင်လို့မြန်မာတိုင်ရုံကိုဆက်သွယ်လာတဲ့တရားမဝင်အထောက်ထားမဲ့အလုပ်လုပ်နေကြသူတွေကိုပြန်ပို့ပေးနေတာလဲ154ဦးအထိရှိသွားပြီလို့ဆိုပါတယ်။ပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင
်။ဝိရစေဝါမှောက်ခိုးရောင်းဝယ်မှုနဲ့တည်ယူပို့ဆောင်ရေးပြမှုတို့ကိုကျူးလွန်လို့တရုတ်နိုင်ငံဟူပေပြည်နယ်အချင်းထောင်မှာထောင်ကျနေတဲ့မြန်မာနိုင်ငံသား2ဦးမှာက COVID-19 ကူးစက်ခံနေရပြီးသူတို့ကိုဆေးရုံမှာပုံမှန်ဆေးဝါးကုသပေးနေတယ်လို့အချင်းအောင်စီမံခန့်ခွဲဌာနကမြန်မာတိုင်ရုံးကိုမနေ့ကဖုန်းတဟူးနဲ့မှအကြောင်းကြားလာပါတယ်။ဟူပေပြည်နယ်အချင်းထောင်စီမံခန့်ခွဲရေးဌာနရဲ့အကြောင်းကြားစာမှာတော့အဲ့ဒီနှစ်ဦးကိုမြန်မာနိုင်ငံသားလို့ဖော်ပြထားပေမဲ့ဒါကိုအတည်ပြုဖို့လိုတာကြောင့်စီစဉ်နေတယ်လို့ပေချင်းမြို့အခြေဆိုင်မြန်မာတိုင်ရုံးတာဝန်ရှိသူကပြောပါတယ်။
သူတို့ကတော့မြန်မာနိုင်ငံသားလို့ဖော်ပြထားပါတယ်ဒါမှမဟုတ်ကျွန်တော်ကတော့ဒါလေးနည်းနည်းပြန်ပြီးအတီးပြုဖို့လိုလို့အတွက်ကျွန်တော်ဟိုမြန်မာနိုင်ငံသားဆိုသူဆိုရုပ်ကိုတုံးထားတာပါခင်ဗျာကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါနော်ဟိုတစ်ခါလေသူတို့ဖမ်းငံကြည့်တဲ့ခါလေးကိုသူအကြောင်းကြားတာရှိပါတယ်ခင်ဗျာအကြောင်းကြားတာရှိတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံကိုပြန်ပြပြီးတော့နိုင်ငံသားဖို့ဖို့မဟုတ်ပါနော်ဒီကလာဘကဘောင်နဲ့တက်ဆိုင်ရာသူတို့လိပ်စာတွေမှာဒီစီစစ်အတီးပြုတဲ့ခါမှာတချို့လေဟိုဒီမှာစီစစ်လို့မရတာတွေတွားပြီးတွေ့ရပါတယ်ခင်ဗျာဒါကြောင့်ကျွန်တော်ကလည်းလက်ရှိအချိန်မှာတော့မြန်မာနိုင်ငံသားဆိုသူဆိုရုပ်ကိုကျွန်တော်လေးတုံးထုံးထားတာရှိပါတယ်ခင်ဗျာဟုတ်
သူတို့နှစ်ဦးရဲ့ယောဂအခြေအနေတည်ငြိမ်နေပြီးဆေးရုံစင်ဝင်တော့မပြူသေးဘူးလို့အကြောင်းကြားလာတယ်လို့ဆိုပါတယ်။သူတို့ဟာမာရှောက်ဆန်နဲ့ဖျန်လန်းရန်ဆိုသူတွေဖြစ်ပြီးတကယ်ပဲမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။တရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်မြန်မာနိုင်ငံကိုပြန်ကျင်သူ1500ဝန်းကျင်လောက်ကတန်ရုံးကိုသတင်းပို့ထားပြီးသူတို့တွေကဆစ်စစ်ပြီးဖြစ်တဲ့အယောက်900လုံးကိုပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကိုင်နေသူတွေဖြစ်ပြီးဒီနေ့ထိတော့အဲ့ဒီအယောက်900တဲက154ဦးကိုနေရက်ပြန်ပို့လိုက်ပြီလို့တန်ရုံးတာဝန်ရှိသူကအခုလိုပြောပါတယ
်154ရောက်တော့ကျွန်တော်ပို့လိုက်ပြီပို့လိုက်တော့နှစ်တုပ်တော့ရောက်သွားပြီပေါ့နော်ဒီနေ့တစ်တုပ်ထက်ရောက်မယ်ဒီနေ့တစ်တုပ်ရောက်သွားတော့အလုံး154ရောက်တော့ပါပြီ
ကျန်ရှိနေသူတွေကိုပြန်ပို့နိုင်မှုအတွက်လည်းတရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲရှိလာခရင်ပေချင်းမြို့မှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားဖို့အသိပေးထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ5ရက်ညနေခင်းစည်ရင်အရလူပေါင်း 96,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ906ယောက်နဲ့သေဆုံးသူ6ဦးရဲ့စီးရင်ကိုပါထည့်တွက်ထားပြီးစုစုပေါင်းသေဆုံးသူကတော့3300အကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်
။စုစုပြောပြခဲ့တာပါရှင်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာမှာစီးပွားရေးလုပ်ငန်းတွေထိခိုက်နေရပြီးမြန်မာနိုင်ငံမှာလည်းအလားတူစီးပွားရေးအခက်အခဲတွေကြုံလာရတဲ့အတွက်ဒီအခြေအနေကိုအစိုးရအနေနဲ့ကင်တွယ်ဖြေရှင်းပေးဖို့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကတိုက်တွန်းနေပါတယ်။ပြည်တွင်းငွေစည်းတည်ငြိမ်အောင်လုပ်ဖို့နဲ့အလုံးလက်မဲ့ပြဿနာတွေပို့ပြီးတော့ကြီးထွားမလာအောင်ပံ့ပိုးပေးဖို့အပါအဝင်အချက်အတော်များများကိုအစိုးရစီမှတောင်းဆိုထားတယ်လို့ဆိုပါတယ်။ဒီသတင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဗိုင်းရပ်စ်ပိုးကူးစက်မှာစိုးရိမ်မှုတွေရှိနေတဲ့အချိန်မှာတက်တာတဲ့အတုံးတုံးတက်မှတ်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးပေးဖို့အချက်၁၀ချက်ကိုတောင်းဆိုထားတဲ့အကြောင်းဒီကနေ့မြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်း UMSCCI မှာကျင်းပပြုလုပ်တဲ့အခမ်းအနားမှာလုပ်ငန်းရှင်တွေဘက်ကပြောဆိုသွားတာပါအစိုးရဘက်ကလည်းညှိနှိုင်းဆောင်ရွက်မဲ့အကြောင်းနဲ့လုပ်ငန်းလည်ပတ်နိုင်အောင်စီမင်းစီကံဖြေလျှော့တင်တာတွေဆောင်ရွက်ပေးမဲ့အကြောင်းကိုအကြောင်းပြန်ထားတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ပို့ကုန်တွေအပြင်ယောဂပိုးကြောင့်ဒေါ်လာဈေးကျဆင်းလာလို့သွင်းကုန်သမားတွေပါအထိနာနေတယ်လို့ဦးအေးဝင်းကဆိုပါတယ်ဒီအချိန်မှာဗဟိုဘဏ်အနေနဲ့ပြည်တွင်းငွေလဲနှုန်းတည်ငြိမ်အောင်လုပ်ပေးဖို့လိုတယ်လို့ကုန်တယ်ဆက်မှုအသင်းချုပ်အထွေထွေအတွင်းမှဦးအေးဝင်းကပြောပါတယ်
ဒီအတိုးတိုးမှာတက်ပြီးတော့ကျွန်တော်ကဝင်လို့ဝင်ဖို့ဖြစ်နေမယ်ဆိုရင်ကြာကကျွန်တော်တို့ဒီလုပ်ငန်းရှင်တွေအတွက်ပို့ပြီးတော့ခက်ခဲတဲ့အချိန်တွေတည်းကိုကျွန်တော်ရင်ဆိုင်ရမှာဖြစ်တယ်ပေါ့နော်ခက်ခဲတဲ့ရင်ဆိုင်တွေကလည်းဒီမှာ3လလား6လလားကျွန်တော်တို့ဒီ test rate တွေအားစကျွန်တော်တို့စိုးရအနေနဲ့ကျွန်တော်တို့ကဘယ်လိုစဉ်းစားမလဲပေါ့ဟိုကျွန်တော်တို့ဒီ exchange rate ဟို fluctuation တခုတည်းတာမဟုတ်ပါဘူးကျွန်တော်တို့ဒီ bank interest rate တွေကကျွန်တော်တို့ရဲ့လက်ရှိပြည်တွင်းစီးပွားရေးကိုဘယ်လောက်ထိကျွန်တော်တို့ဟို impact ဖြစ်နေတယ်ပေါ့နော်ဒါကိုလည်းကျွန်တော်ကတွဲဖက်ပြီးတော့ကျွန်တော်တို့တင်ပြပါဖို့ရှိပါတယ
်။နိုင်ငံသားချင်းညှိနှိုင်းသူတွေဘက်ကတော့ကျန်းမာရေးဆိုင်ရာသတင်းအချက်အလက်နဲ့စစ်ဆေးမှုကာကွယ်မှုဘိုင်းတွေကိုတိကျစွာဖော်ပြပေးဖို့သတင်းအချက်အလက်အမှန်တွေကိုအချိန်နဲ့တပြေးညီဖော်ပြပေးဖို့တောင်းဆိုထားတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာယောဂကူးစက်မှုတွေရှိနေတယ်လို့အတိပြုနိုင်သေးတာမရှိသေးပေမဲ့လည်းယောဂစတင်ဖြစ်ပွားရာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုအဓိကအားထားနေရပြီးကုန်ကြမ်းပြတ်တောက်တဲ့အတွက်လုပ်ငန်းအချို့ရပ်ဆိုင်းရမယ့်အခြေအနေတွေရင်ဆိုင်နေရပါတယ်။အဓိကအထက်ကျုပ်စိတ်ယုံနေအပါအဝင်အလုတ်သမား9000လောက်အလုတ်လက်မဲ့ပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်ကုန်ကြမ်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်လို့ဒ တကယ်ကုန်ကျန်းကြောင့်ပိတ်သိမ်းတာဟုတ်မဟုတ်နဲ့လုပ်ငန်းပနယ်ခုအတိအကျရဆိုင်လဲဆိုတာစိတ်ရင်းကောက်ယူနေစေဖြစ်တယ်လို့မြန်မာနိုင်ငံအလုံသမားတမတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်အကြမနာမော်ပြီးတော့ဒီပြိုင်လေးလေးကျွန်တော် recovery ပေါ့ပြန်လည်ကောင်းလာမှုဖြစ်ဖို့အတွက်ကိုကောင်းဖို့အတွက်ကိုအခုကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးနေတာပေါ့ဗျာအဲ့တော့အလုပ်သမားကိစ္စကြီးပဲပြောလို့မရအောင်အလို့ရှင်ကိစ္စကြီးပဲပြောလို့မရအောင်အစိုးရကြီးပဲကိစ္စလို့နိုင်ငံအနေနဲ့ it's a national crisis ပေါ့အဲ့ဒီလိုကျွန်တော်တို့ကတော့ကြည့်တယ်ကျွန်တော်တို့ဆွေးနွေးပေးနေတယ်ဥပမာပေါ့ solution ဆရာတော့အဖြေတွေတော့အများကြီးရှိတယ် remedy တွေလည်းအများကြီးရှိတယ်ဒါပေမဲ့ဘယ်ဟာကကျွန်တော်နဲ့ใกล้ပါလဲနော်အဲ့တော့ကျွန်တော်တို့ကတော့ဘယ်ဟာနဲ့ใกล้မလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့အချိန်ရမယ်လို့ကျွန်တော်ထင်တယ်
လုပ်ငန်းရှင်တွေဘက်ကအချက်၁၀ချက်ကျော်တောင်းဆိုထားတယ်လို့ဆိုပေမဲ့ဘယ်အချက်တွေဆိုတာတိတိကျကျလုပ်ငန်းရှင်တွေဘက်ကပြောဆိုထားတာမရှိပါဘူး။ခုညှိနှိုင်းထားတဲ့ထွေရှင်းမဲ့နီလန်းကပူပေါင်းလှုပ်ဆောင်ဖြေရှားဖို့တိုင်ပင်ထားတယ်လို့လုပ်ငန်းရှင်တွေဘက်ကပြောပါတယ်။ဒီနီလန်းကမှန်ကန်တဲ့ဖြေရှင်းမှုဟုတ်မဟုတ်ဆိုတာလာမယ့်တကြံကာလပြီးတဲ့အထိစောင့်ကြည့်မှာဖြစ်ကမှန်ကန်တဲ့ဖြေရှင်းမှုမျိုးမဟုတ်ခင်ပြန်လည်ဆွေးနွေးသွားမယ်လို့ဦးရေးဝင်းကပြောပါတယ
်ဖြစ်လာတဲ့ကိစ္စရဲ့အတိုင်းတော်တော်များများပါတော့အစိုးရဘက်ကနေပြီးတော့အလင်းမြန်ပေါ့ကျွန်တော်တို့ဟိုကျွန်တော်တို့ဒီတုံ့ပြန်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးဖို့ပေါ့နော်ဒါအိုတော့ကျွန်တော်တို့ကလုပ်ငန်းရှင်ပြောင်းနေလဲပို့ပြီးတော့ဟိုလူလာပါလေနောက်တစ်ခုကလည်းကျွန်တော်တို့ဒီ information ဟို update ဖြစ်အောင်နော်ကျွန်တော် information ကိုကျွန်တော်တို့ကမြန်မြန်ဆန်ဆန်ကျွန်တော်တို့ update ဖြစ်အောင်လို့ကျွန်တော်တို့ဒါဆောင်ရွက်ပေးဖို့လည်းလိုလားပါလေ
။စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနဘက်ကထုတ်ပြန်ထားတဲ့စည်ရင်းတွေအရတရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးပမာဏဟာအရင်နှစ်ကုန်သွယ်တန်ဖိုးထက်အမေရိကန်ဒေါ်လာ1200ကျော်ကျသွားတယ်လို့ဖော်ပြထားပါတယ်ရှင့်။
မိခပြောပြခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်ကမြဝတီမြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု NDA ကြိုတင်ကာကွယ်ရေးအတွက်ကရင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့မီမြို့ဖတွေပူးပေါင်းပြီးအသိပညာဘေးလှုပ်ရှားမှုတစ်ခုလုပ်ခဲ့ကြပါတယ်။မြဝတီမြို့ဟာနယ်စပ်ဝင်ပေါက်ဖြစ်နေတာကြောင့်ဒီလမ်းကြောင်းကနေဝင်ထွက်သွားလာသူတွေကနေတဆင့်မြန်မာပြည်အတွင်းပိုင်းအထိကိုရိုနာဗိုင်းရပ်စ်ပြန့်ပွားလာနိုင်တာကိုကြိုတင်ကာကွယ်တားဆီးနိုင်ဖို့အတွက်အခုလိုဆောင်ရွက်ခဲ့ကြတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တစ်ဖက်ကကရင်ပြည်နယ်မြဝတီမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြိုတင်ကာကွယ်ရေးအသိပညာပေးခြင်းလှုပ်ရှားမှုကိုမတ်လ5ရက်နေ့မနေ့ပိုင်းကစတင်လုပ်ခဲ့တာဆိုပြီးဦးဆောင်လှုပ်ရှားသူတွေဖြစ်ကရင်ပြည်နယ်မြဝတီမြို့ကပြည်သူ့ကလပ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးတန့်စီအောင်ကပြောပြပါတယ
်။ကျွန်တော်တို့ကတွေ့ရနေပေါ့တွေ့ရတာကျွန်တော်တို့နေရာလည်းဒီတိုင်းပဲဒီမြေဆက်ဖြစ်တာပေါ့နော်
ဟုတ
်ကဲ့ဒီနေ့ပြည်ကကြတော့လည်းဟိုကိတ်တွေကလည်းဒီကရန်ပြောမယ်ဆိုရင်တော့ဟိုတရားဝင်ခဲ့ကြပါဘောနော်ကျွန်တော်အမှတ်မှတ်ကြည့်ကြည့်အမှတ်ကြည့်ကြည့်တရားရှိတယ်ပေါ့နော်ဟု
တ်က
ဲ့အဲ့အဲ့ဒီအပြင်ကျွန်တော်ဒီတရားဝင်ခဲ့တယ်ရှိတာပေါ့နော
်
ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကကျမကြီးအတူတူရတော့ရှိရမှာလေကျွန်တော်တို့ကကုသွားပြီဆိုရင်လည်းကျွန်တော်တို့မော်ဘီလကိုဟိုတောက်လျှောက်ပြန်ရကုသဖို့ကဒီကျန်းတဲ့ကြောင်းရနော်အဲ့တော့ကျွန်တော်တို့ဒီမှာလုံမနဲ့ပိုင်းရမယ်စပြီးလောက်တာပေါ့ဟုတ
်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတွေဟာနိုင်ငံတကာအထိကူးစက်မှုတွေဖြစ်နေတာကြောင့်မြန်မာပြည်ဘက်မှာကျန်းမာရေးအသိတွေရှိဖို့နဲ့ကူးစက်နိုင်တဲ့အန္တရာယ်ကိုပြည်သူတွေကြားထဲမှာလည်းထဲထဲဝင်ဝင်သိအောင်လှုံ့ဆော်ရတာဖြစ်တယ်လို့လည်းဦးတန့်စင်အောင်ကပြောပါတယ
်ဒီနေ့တော့ဒီကောကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေမြန်မာပြည်ပါဌာနဆိုင်ရာအသင်းတွေတွေမှာဦးဆောင်ပြီးတော့လေကျွန်တော်တို့မြောက်ရီမျိုးပေါ့မြောက်ရီမျိုးကျွန်တော်တို့ဒီဒီစီကားရနေရရဲ့နောက်တစ်ခုကအမှတ်၁အဲ့ဒီမှာမတ်တီဖြစ်ကြည်ကြတာရဲ့မတ်တီဖြစ်ကြည်ကြတာမှာဒီရက်တွေနဲ့မှာဒီတော့ဒီကိုနာဗိုင်းရပ်စ်ကိုဗစ် -19 နဲ့ပတ်သက်ပြီးဟိုဘောကမ်ပိန်းလေးတစ်ခုဖြစ်တာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီကတော့ကျွန်တော်တို့ဒီဇနိုင်းတွေစိုက်ထူရဲ့ဒါကတော့ကျမကြီးနဲ့အားသောင်းဝင်ကြတာနဲ့ထောက်ပြထားတဲ့ဒီဇနိုင်းတွေပေါ့အဲ့ဒါတွေကတော့ပြောစပီကာစပီကာကန်စပီကာတွေကတော့ကတ်ပြီးတယ်အဲ့တော့ဟိုကျွန်တော်တို့ပါတီမှာဒီပါတီရဲ့လူကအလူကားတဲ့ဒီနှကောင်းကြီးတွေပေါ့မတ်စီပေါ့ပါတီရဲ့မတ်စီတွေကတက်ဆင်ပြီးတယ်ပေါ့အဲ့ဒါပြန်ဒါလည်းပတ်သက်ပြီးတော့ဒီဆောင်ရွက်နေတဲ့အကျင်းဖွဲ့တွေလည်းပေါ့နော်ကျွန်တော်တို့ကလူမျိုးကြီးမျိုးချင်းဖွဲ့တွေလည်းကျွန်တော်တို့ဂျုံမှာရှိတဲ့ပါတီမှာရှိတဲ့မတ်တွေပြန်စုဆန်းပေးတာပေါ့
မြဝတီထိုင်တဲ့ကနေကြဆောင်တက်တွေထိမ့်ထုတ်ထားတဲ့ရွှေကိုကိုဒေတာဟာတရုတ်နိုင်ငံသားတွေဝင်ထွက်သွားလာမှုပုံမှန်ရှိနေတာပါအဲ့ဒီရွှေကိုကိုဘက်မှာတော့ပညာပေးမှုတွေလုပ်ပါသလားလို့မေးတဲ့အခါမှာတော့အခုလိုပြောပြပါတယ
်အဲ့ဒီဘက်မှာသူတို့နေဆက်ကြီးတရားတော့ဒီသူတို့မြဝတီခရိုင်ဒီလိုတင်ပါတယ်ကျမတို့ကလည်းဥပမာမျိုးတော့ဆောင်ရွက်နေရတော့ပထမလမ်းမြင်ပါတော့ဒီတုတ်ကလည်းပြောပါမယ်
။ရပ်ရီခရိုင်ထဲမှာတရုတ်နိုင်ငံသားအများအပြားဝင်ထွက်နေပြီးရ ชิคุโกะเป็นมาแล้วเตียวมิโรที่สาวทาราพิจารณาจากหลังจากวันนี้ก็สิ่งที่วันนี้เนี่ยสิ่งนี้เราพิจารณาเองอะคุกามาแล้วอันนี้อะไรกูเตียวมันเป็นเจ้าตัวละมือกูแล้วทั้งเบิกตินิจเจสิ่งมือเหล่านี้เราพิจารณาไปเกเรยัดเดียวงาแล้วเตียวนั่งงานทารีพังขยันอะไรเลยสิ่งนี้ไปเช่น มาเอ๋มาตรินไปบอกกันว่าเช่นคุณทักการพัฒนาเปลี่ยนสิ่งยึดตัวใจมุ่งจังก็ดีกันเลยนักสู้เนี่ยส่วนใหญ่จะมาเร็วแต่ยังได้รับดอกกุศลเรื่อยๆมีตัวอะไรก็อุตส่าห์ไปพิจารณาเลยแต่ยังได้รับดอกกุศลเรื่อยๆก็จะช่วยเหลือสิอันนั้นยาอันนี้ได้ที่มุ่งเรื่องสิพ่อเจ้าเนี่ยตั้มรู้จักหนี้นายสามีพูดลุลานิบิตช่วยการรับดอกประกาศผู้บังบุลุลาบาร์ดที่ดึงกูฟิวมีมาไว้ดึงดาวกุมมุ่งจังก็เต็มใจทำอะไรเช่น
ทวีปของชิคาอุบลเป็นสิ่งที่ทุกที่อาจจะมุ่งจังก็คนยังมีอันนี้ที่นี่ส่วนใหญ่จะรับผิดบาร์เลยส่วนใหญ่หลายๆการละที่ชาวมาร์ลเลือกดอกกุศลมีอาซูนันยาทาร์เลยมีตัวที่มุ่งเรื่องสิ่งพวกเจ้าเนี่ยจำรอดันเลือกดอกกุศลเรื่อยยูซ่ามีมตุลาเรโกมีอาเพียงตัวใจยาร์ผิดบาร์เลยดูเช่นนี้มาสกันจีเนี่ยมีบุ๋มเมสันนันเนี่ยก็เลือกดอกกุศลอุปยตังก์ทวีปของชิคาอุบลเป็นสิ่งที่เอาเมียนบุ๋มด้วยคู่ลงส่วนใหญ่บาร์เลยดีกว่ ပုံမှန်20ဆလက်နဲ့အဆောင်လျှောက်တွေချထားတဲ့ပုံမှန်လေးအသုံးစိတ်6ကိတ္တဟာပဲဖြစ်ပါတယ်ဒီတရားကိုဖွင့်နိုင်ခွင့်ရအတွက်ယုံကြည်ချက်ခံယူချက်မတူကြတဲ့အဖွဲ့နှစ်ဖွဲ့ကိုတော်တချောင်းစီအထားပေးပြီးပြန်ယူဖွင့်မှရမယ်ဆိုတဲ့စီကံချက်လည်းတတ်မှတ်ထားပါတယ်ဒီလေးသုံးချက်တကားကိုမဖွင့်နိုင်ရင်တော့နှစ်ဆောင်ရှိကူကြီးထဲမှာကျွန်တော်အားလုံးပိတ်လောင်ခံရပြီးဟင်းသာကိုယ်တော်ကျက် ကျွန်တော်တို့ရဲ့မဲဆန္ဒနဲ့အမှတ်စတိကလွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကလည်းအချင်းချင်းအကြညှိနှိုင်းဆောင်ရွက်ကြရင်ဖွဲ့စည်းပုံပြင်ဆင်ရေးဟာခက်ခဲမယ်လို့မမြင်ကြောင်းပြောပါတယ်တကယ်တော့ပြည်ထောင်စုတိုင်းဒါများလုံးဤသူညီတော်ပုံအကျိုးစီးပွားကိုအခြေခံ၍အာဂတိတရားလေးပါးခင်းရှင်းစွာဖြင့်တိုင်းဒါအမျိုးသားရင်ကြားစစ်ရေးအတွက်
NLD ပါတီဘီကန်ပြောပါတီတမရတော်တော်ကိုယ်စားလှယ်များအားလုံးဤကောင်းဆောင်ပိုင်းတွေ့ဆုံညှိနှိုင်းအပြေချမိဆိုပါကခက်စရာအကြောင်းမရှိဟုခင်မိပါတယ်ချင်းပြည်နယ်မဲဆန္ဒနယ်အမှတ်9ကလွတ်တော်ကိုယ်စားလှယ်ဘူးခင်ကန်းလျံကတော့သူ့အမြင်ကိုအခုလိုပြောပါတယ်ကျွန်တော်တောင်ပေါ်သားတယောက်အနေနဲ့ပွန့်ပွန့်လင်းလင်းတည့်ရပြောမယ်ဆိုရင်၄တုံးချောက်ပြင်မယ်ဆိုရင်တမရတော်တာကိုယ်စားလှယ်များကအဓိကဖြစ် 口路骗你吧的。谁个水泥多的这么多故事的东西没有这么多个代表嘛一直干他们把我你看讲代表这些干他们来代表给给人看讲出来过这些龙龙家里吧的。护城嘛代表这一直干他们骗的那应该都是些多不熟的李东桥兵嘛啊这些的苦就能够走路了压嘛吧。李东桥这些苦走路了不熟的这么多当面表开的路这新东啊代表给给人家的路啊护了心里给人家吧路就能够人当办路吧的。啊护给人家没路啊路对嘛啊办了几步但那边来没路啊这边是没路我从那边边的车库我被人家买了这边人就能够看那里比较没给人家吧的。
那当时破纪录比赛不输赢，宝马李东桥一样，六道故事嘞，昆山阿也开农交个，他看亚马匹配，六道瑞马，这么大六道故事嘞，那山阿也开农八万里大脚，这么个都不么注意，比赛路没亚难的，你他骗你的吧？这个你妈罗，这么大六道故事嘞，瑞个，一波嘎啦，别谈这三亚看吧，宝马瑞个没被撇破，顺利开家的了 ，NLD 八 D 个六道故事嘞，瑞个罗，这么也看看那小差异个顺利开家吧的。但是他把地位的六道故事的出格了这些变成的五百亩家哈在那里路拉的费德尔也三亚切对马巴文部路维班达瑞西尼巴的这些孙女给家的变成也三亚亩家的路拉拉美四月内嘛三点每块送票多嘛七八的
ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်လို့ကိုမိုးစောကစူးစီးတင်ပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝဲအစည်းအဝေးမှာတော့ဥအောင်ခင်ရဲ့မြမရေးတုံတက်ချက်ကိုဝင်းမင်းရဲ့ကြမ်းမရေးအစည်းအဝေးနဲ့တိုင်းရင်းသတင်းမှာကန္တာတွေကိုနားဆင်ကြရဖို့ရှိပါလေရှင်။ VOA ရဲ့ကြာသပတေးနေ့ညပိုင်းအစည်းအဝေးတွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်မတ်လ5ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနှာစင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြမအရေးတုံ့သက်ချက်ကိုအရင်ဆုံးနှာစင်ရမှာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်မရှိသေးဘူးဆိုပြီးပေါ့ပေါ့ဆာဆာနေလို့မရတဲ့အကြောင်းကိုတော့
အမေရိကန်နိုင်ငံမှာလေတမန်တော်ကြီးဒေါ်နယ်ထရမ့်ကနေပြီးတော့မဖြစ်နိုင်ဘူးမရှိနိုင်ဘူးမရှိပါဘူးလို့ပြောခဲ့တော့ညာလေအခုချိန်မှာတော့ဖြစ်နေပြီပေါ့နော်မြန်မာပြည်မှာလည်းပဲ
အနုစေဝဗေဒဌာနအငိမ့်စားပါမောက်ခါရဲ့ပြောကြားချက်နဲ့အတူကျမ်းမာရေးအစီအစဉ်မှာနားဆင်ရပါမယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးဥအောင်ခင်ရဲ့မြမအရေးတုံ့တက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ပြည်သူပြည်သားတွေစွမ်းအားရှိဖို့လိုအပ်ပါတယ်ပြည်သူလူထုမှာစွမ်းအားရှိလာအောင်ပညာရေးနဲ့ကျန်းမာရေးခန္ဓာကိုအရင်အနည်းအများကြီးစိုက်ထုတ်ဖို့လိုအပ်တဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်အလုံးအမင်းစည်းရဲမှုပပျောက်ရေးနဲ့အမြဲတမ်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်သူပြည်သားတွေမှာသွားရှိဖို့လိုပါတယ်ဒါကိုလူအရင်းနီး human capital လို့လည်းခေါ်ပါတယ်ဒီအထဲမှာဘဝတစ်လျှောက်လုံးစုဆောင်းရရှိလာတဲ့အသိဉာဏ်ဘဝတုဒ္ဒကျွမ်းကျင်မှုနဲ့ကျန်းမာရေးပါဝင်ပါတယ်လူအရင်းနီးကောင်းရင်ကောင်းသလိုရည်မှန်းချက်ကိုအကောင့်ထည့်ပေါ်နိုင်မှာဖြစ်ပါတယ်အာရရှိမှုကျန်းမာရေးကောင်းမှုပညာရေးအဆင့်တန်းတဲ့ကျွမ်းကျင်မှုဟာလူအရင်းနီးတွေဖြစ်တာမို့ဒီအခြေအနေတွေကိုကြည့်ရင်ပြည်သူအင်အားကိုကမ္မနိုင်ပါတယ်မြန်မာပြည်ရဲ့လူရင်းနှီးအခြေအနေရဒီကလေးမွေးဖွားတဲ့ကလေးတယောက်ဟာအရွယ်ရောက်လာတဲ့အခါမှာသူ့မှာရှိတဲ့စွမ်းအားရဲ့58ရာခိုင်နှုန်းကိုသာအသုံးပြုနိုင်မယ်လို့မျှော်လင့်ရပါတယ်။ကျန်းမာရေးနဲ့ပညာရေးမှာအားနည်းတဲ့အတွက်လူရင်းနှီးမှာအားနည်းရပါတယ်။ပညာရေးနဲ့ကျန်းမာရေးကိုစံချိန်မီအောင်လုပ်ပေးနိုင်ရင်လူသားတဦးစီရဲ့အတင်ထုတ်လုပ်မှုဟာနှစ်ဆတက်လာမယ်လို့ကမ္ဘာ့ဘဏ်အုပ်စုမကြာမီကထုတ်ဝေတဲ့အစီအစဉ်ကမှာပေါ်ပြထားပါတယ်ရွေးကောက်ပွဲအစိုးရတွေတက်လာတဲ့အခါမှာကျန်းမာရေးနဲ့ပညာရေးမှာယင်းနှီးမြှုပ်နှံမှုတိုးပွားလာပါတယ
်ဒါပေမဲ့လူမှာယင်းနှီးမြှုပ်နှံတယ်ဆိုတာကအခုရေရင်တူအခုရေကြီးတောက်လို့ရတဲ့ကိစ္စမဟုတ်တဲ့အတွက်ပြည်သူအင်အားဖွံ့ဖြိုးတိုးတက်မှုဟာနှိမ့်ကျနေစေဖြစ်ပါတယ်အလို့သမားလောကမှာကျွမ်းကျင်မှုအဆင့်ဟာအနေဆုံးဖြစ်နေပါတယ်လုံးလုံးစဲတိုးတက်တာလေးအချိန်မသေးသေးဘူးနဲ့အလုံးပါဝင်နိုင်ရေးအတွက်လူအရင်းနှီးမြှုပ်နှံဖို့အချိန်ရောက်နေပါပြီဒါကိုမလုပ်နိုင်လို့ထွက်ပေါ်လာတဲ့ဆိုးကျိုးကိုနောင်လာနောက်သားမျိုးဆက်တွေခံစားကြရပါလိမ့်မယ်မွေးဖွားစဉ်ကလေးကစပြီးအာရချို့တက်မှုဒဏ်ကိုခံရတာဖြစ်ပါတယ်ကလေးတထောင်မွေးရင်62ဦးသေဆုံးတဲ့နှုံးဟာအာရဒေသမှာအမြင့်ဆုံးပဲဖြစ်ပါတယ်9နှစ်အောက်ကလေး3ဦးမှာ2ဦးဟာမကြီးထွားနိုင်ပဲဖြစ်နေပါတယ်ကိုဝန်ဆောင်ကျန်းမာရေးအာဟာရနဲ့ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်ပါလေ
မြန်မာပြည်သားတဦးရဲ့လက်တန်းဟာ66နှစ်ဖြစ်ပြီးဗီယက်နမ်နိုင်ငံသားရဲ့လက်တန်းက95နှစ်ဖြစ်ပါတယ်မြန်မာပြည်သားဟာငယ်စဉ်ကတည်းကကျမ်းမာရေးဘက်မှာချို့တဲ့နေတာတင်ရှားပါတယ်အသက်6နှစ်ကလေးတွေကိုလေ့လာတဲ့အခါမှာ16ရာခိုင်နှုန်းလောက်ကသာသတ်မှတ်တဲ့အာဟာရနဲ့နှုတ်ရည်ကိုတောက်သုံးမှုရရှိတယ်လို့ဆိုပါတယ်မိခင်နှုတ်ရည်တောက်သုံးတဲ့အဆင့်ကအစာစားတဲ့အဆင့်ကိုကူးပြောင်းရမှာအသိဉာဏ်နည်းတဲ့အတွက်အစဉ်အလာအတိုင်းသာလုပ်ကြပါတယ်အသားနဲ့ငါးစားတဲ့ကလေးဟာလူနည်းစုဖြစ်ပါတယ် မြန်မာပြည်မှာရစ်ကန်လုံလောက်တယ်ဆိုပေမဲ့စင်းသားမိသားစုတွေဟာအာဟာရရှိတဲ့အစားအစာကိုလည်လမ်းမမီကြပါဘူးစင်းသားစားလုံးတဲ့ရစ်ကန်ဟာလူကျန်းစာတွေစားလုံးတဲ့ရစ်ကန်လောက်အရေးအသွေးမကောင်းပါဘူ
းယောဂဖြစ်နိုင်တဲ့ပတ်ဝန်းကျင်မှာနေထိုင်လာရတဲ့ကလေးတွေဟာကျန်းမာရေးချို့တဲ့ပြီးမကြီးထွားနိုင်ပဲဖြစ်နေရပါတယ်ရေကောင်းရေတန်ရရှိရင်နဲ့ပတ်ဝန်းကျင်တန်ရှင်ရေးဟာခက်ခဲနေတော့မှဖြစ်ပါတယ်ကျန်းမာရေးကဏ္ဍမှာနှစ်ပေါင်းများစွာအသုံးစရိတ်နှဲပါလာတာကြောင့်မိသားစုတွေအတွက်အခြေခံကျန်းမာရေးဝန်ဆောင်မှုလုံမပေးနိုင်သေးပါဘူး2010မှာအစိုးရအသုံးစရိတ်တိရာဂိုင်းနှုံးကိုသာကျန်းမာရေးကဏ္ဍမှာသုံးပါတယ်2015ရောက်တော့400ဂိုင်းနှုံးအထိတိုးပြီးသုံးလာပါတယ်ကိုစိတ်နဲ့ကိုစေကူတာကြရတဲ့အတွက်ကျန်းမာရေးစိတ်ကြောင့်ပိုးပြီးစင်ရဲသွားကြသူတွေရှိပါတယ်2015မှာစေကူတာမှုကြောင့်စင်ရဲသွားသူ2တန်းနီးပါးရှိပါတယ်အခြေခံကုသမှုအခမဲ့ရရှိရေးကိုအကောင့်ထဲပေါ်နေပေမဲ့တိတ်ပြီးခရီးရောက်ပုံမရဘူးလို့ဆိုပါတယ
်လူရင်းနီးမှာအရေးကြီးတဲ့အခြေခံတစ်ခုဖြစ်တဲ့ပညာရေးစရိတ်ဟာရွေးကောက်ပွဲအစိုးရလက်ထက်2013ကစပြီး5ဆတိုးလာတာတွေ့ရပါတယ်2019အစိုးရဆုံးစည်းမှာ800ခန့်လုံးဟာပညာရေးစရိတ်ဖြစ်ပါတယ်တိုင်းပြည်အသရင်ထုတ်လုပ်မှုရဲ့200ခန့်လုံးကျော်ရှိပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေနဲ့ရှင်လိုက်ရင်တော့နည်းနေပါလိမ့်တယ်။ဥပမာဗီယက်နမ်ရဲ့ပညာရေးစရိတ်ဟာ2012ကတည်းကတိုင်းပြည်အသရင်ထုတ်လုပ်မှုရဲ့800ခန့်လုံးရှိနေပြီဖြစ်ပါတယ်။ဗီယက်နမ်နှစ်နိုင်ငံကွဲနေခြင်းကမြောက်ဗီယက်နမ်ကျောင်းသားတွေကိုယထာနဲ့အပြည့်တင်ပြီးယူရှာကိုပညာတော်ပင်ဆီလွတ်တဲ့အစီအလာကိုဆက်လက်ထိန်းသိမ်းထားပုံရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ကရင်ကရမွန်ရှမ်းနဲ့ကချင်းပြည်နယ်တွေမှာတော့ဒေသခံအသင်းအဖွဲ့တွေကပဲကျန်းမာရေးနဲ့ပညာရေးကိုတာဝန်ယူကြတာများပါတယ်။အရှိတောင်ဒေသမှာလူဦးရေ9သိန်းလောက်ကိုတိုင်းရင်းသားကျန်းမာရေးလှုပ်ရှား4000လောက်ကကြီးစုဆောင်ရွက်ပါတယ်။အခြေခံကာကွယ်ရေးလုပ်ငန်းတွေလောက်ပဲလုပ်နိုင်ပါတယ်။တိုင်းရင်းသားတိုင်းကျန်းမာရေးနဲ့ပညာရေးအခြေခံရရှိဖို့အချိန်အတော်ကြာဦးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုမနေ့ဖန်တောက်ကြနေမနေ့မှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ဝူဟာဗိုင်းရပ်စ်အကြောင်းနောက်ထပ်သတိပြုရမယ့်အကြောင်းအရာကိုသိကြရမှာပါ။ဝူဟန်ဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ဒီအဆုတ်ရောင်ရောဂါကူးစက်နှုန်းဟာစဖြစ်လာတဲ့တရုတ်နိုင်ငံမှာတဲ့ကူးစက်ခံရတဲ့ပြင်ပနိုင်ငံတချို့မှာပိုပြီးတော့များလာတယ်ဆိုတာကိုအထူးသတိပြုဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အခုလိုကူးစက်နှုန်းမြန်ပြီးရုတ်တရက်တဟုန်တို့မြင့်မားလာနေတာကိုဘယ်လိုကြိုတင်ကာကွယ်နိုင်မှာသလဲဆိုတာစစ်တက္ကသိုလ်တက်အမှုဇီဝဗေဒဌာနအငြိမ်းစားဌာနမှုနဲ့လက်ရှိဂုံတူးဆောင်ပါမောက္ခဒေါက်တာဒေါ်ကြည်ကြည်တင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အမှုဇီဝဗေဒပညာရှင်ပမောက္ခတော်ကြည်ကြည်တင်ခင်ဗျာကျွန်တော်ဒီဝူဟန်ဗိုင်းရပ်စ်ကိုခေါ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပေါ်ကြောင့်ပေါ့နော်ဒီနောက်ဆုံးကူးစက်မှုအခြေအနေပေါ်မူတည်ပြီးတော့နောက်ထပ်သတိပြုစရာတွေကိုဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆင်မရေအဲ့ဒီတော့ဒီကူးစက်ပုံမှာထူးခြားလာတာကဒီစဖြစ်တဲ့တရုတ်နိုင်ငံမှာထက်အခုတခြားပြင်ပနိုင်ငံတွေမှာကူးစက်မှုနှုန်းကအဆပေါင်းများစွာပိုများနေတာကိုတွေ့ရတယ်ဆင်မရေအဲ့တော့အဲ့ဒါလေးကဘာကြောင့်အခုလိုဖြစ်ရလဲဆိုတာကိုစပြီးတော့ရှင်းပြပေးပါရစေ။ဟ
ိုအခုကျွန်တော်ဗာလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်လို့ကုစိန်နှုံးကများများလာတယ်တင်းတင်းလေးပေါ့နော်။အခုဆိုရင်ပိုးဆောင်ကျော်သွားပြီ။အဲ့ကဘာနဲ့အဝမ်းပိုးဆောင်ကျော်တယ်ဆိုပေမဲ့စဖြစ်တဲ့ဝူဟန်မြို့ဇဝိုင်းမှာတော့ဖြစ်ပွားနှုံးကကျသွားတယ်။ပြီးတော့တရုတ်ပြည်အတင်ဘက်ကအခြားတိုင်းပြည်တွေမှာတော့များလာတာတွေ့ရပါတယ်။အဲ့ဒါလေကြည့်ရတာတော့ပေါ့နော်ထင်ရတာတော့သူ့နဲ့သူ့ကုစိန်တာကလည်းခါတိုင်းလို့ပြောတော့ပြောနေကြောင်းကြီးကတည်းနောက်ပြီးတော့တရုတ်ပြည်မှာပြန်လာတော့နှုံးရင်လည်းအခုနောက်ပိုင်းမှာတခြားတိုင်းပြည်တွေမှာတော်တော်များများဖြစ်ပွားနေတာတော့ဒီအီတလီတို့အီရန်တို့တောင်ကိုရီးယားတို့ဂျပန်တို့မှာတော်တော်များလာရင်ဆိုအဲ့တိုင်းပြည်တွေကနေပြီးတော့ပြန်လာတော့လူတွေနဲ့မိကတ်စွာနဲ့တွေ့ချီတယ်လို့ထင်ရတော့ညာလဲအခုနောက်ပိုင်းမှာတော့ဘယ်ကမှပြန်လာရမှာမဟုတ်ဘဲနဲ့သူ့တိုင်းပြည်ထဲမှာပဲသူနေပြီးတော့ဖြစ်ပွားနေတာတွေ့ရတယ်ပေါ့နော်အဲ့ဒါကိုအခု community transmission လို့လည်းခေါ်တယ်သူကယောဂရှိတဲ့လူမျိုးလေးစီရတယ်ကူးစက်တယ်လည်းမဟုတ်ဘူးလို့ဖြစ်နေတယ်။ဆိုအဲ့ဒါလေတော်တော်ပြောရဖြစ်တယ်။ဒါပေမဲ့ရှင်နာကတော့တင်းရတင်းရမှာတော့စဖြစ်တဲ့လူတွေကနေပြီးတော့ကူးစက်ပြီးတော့ undetected ပေါ့နော်မသိဘဲနဲ့မသိမသာဖြစ်ပွားနေပုံရပါတယ်။အဲ့ဒီနဲ့တစ်ဆင့်ပွားသွားတယ်လို့ထင်ရပါတယ်
။ဟုတ်ကဲ့ဆရာမ ဘာကြောင့်အခုလောက်ထိရောမြန်လာတယ်ဆရာမကြီးလူတူးနဲ့သူဆက်ဆံမှုတွေထိတွေ့မှုတွေပိုများတဲ့သဘောရှိလို့လား
ခုနပြောလို့လို့ပေါ့နော်ခုချက်ကျွာလဲမတိလိုက်ကြတော့ဟို undiagnosed ပေါ့နော်နည်းနည်းပါးပါးဖြားရဲ့ချွာလဲဟိုယောဂလက္ခဏာမပြပဲနဲ့ယောဂပိုးကတော့တင်းဆောင်ရဲ့သူကနေတဆင်းနေပဲမတိမတာနဲ့အဲ့ဒီ community ရပ်ပေါ်ထမှာသူတွေအများထဲမှာရှိပြီးသားလို့ထင်ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာဒီ virus မတွေ့ရသေးဘူးပေါ့နော်အဲ့ဒီခါကျတော့မတိမတာကုနာလို့ဖြစ်နေနိုင်ပြီးတော့ရုပ်တရက်ထဖြစ်နိုင်တဲ့အနေအထားမျိုးရောစုံရတဲ့အနေအထားရှိလားဆင်မင
်းရှိနေမှာလေမြန်မာပြည်မှာလည်းပဲစစပြောသလိုပေါ့နော်မတိမတာရှိနေတဲ့ဟာတွေလည်းဖြစ်နိုင်တယ်ဥပမာအားဖြင့်တော့အမေရိကန်နိုင်ငံမှာလည်းသမ္မတကြီးဒေါ်နယ်ထရမ့်ကနေပြီးတော့မဖြစ်နိုင်ဘူးမရှိနိုင်ဘူးမရှိပါဘူးလို့ပြောခဲ့တော့ညာလေအခုချိန်မှာတော့ဖြစ်နေပြီပေါ့နော်ထို့နည်း၎င်းမယ်မြန်မာပြည်မှာလည်းပဲမတိမတာနဲ့ရှိနေတာဖြစ်နိုင်ပါတယ်တို့တော့လည်းပဲအဲ့ဒီခါမှာဖြစ်လာပြီဆိုရင်ဝုန်းကနေဟိုတယောက်မကဖြစ်သွားနိုင်တယ်ပေါ့အခုရှိတော့မသိသေးဘူးပေါ့နော်လောလောဆယ်မှာတော့ဖြစ်တာမတွေ့သေးဘူးဇက်ခွဲကအရာလေ confirm မဖြစ်သေးဘူးပေါ့တိုးတော်လေလူတိုင်းကိုတော့လေ test မလုပ်နိုင်တဲ့အတွက်ကြောင့်မသိမသာရှိနေတဲ့ဟာတွေလည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဆယ်မကြီးအဲ့တော့ဒီနေရာမှာခုနဆယ်မပြောသလိုဒီ community အပိုင်းဝိုင်းတွေ့မှာပဲအချင်းချင်းတယောက်နဲ့တယောက်ဟိုကူးနေနိုင်တဲ့အနေအထားဖြစ်တဲ့အတွက်ဒီအခြေအနေကနေဆက်မရုပ်တရက်ဝုန်းဝုန်းနဲ့ထားဖြစ်တဲ့အနေအထားမျိုးမဖြစ်ရအောင်ကာကွယ်နိုင်တဲ့အနေအထားမျိုးရှိလားဆက်မ။
ကာကွယ်ရရှာလေဒီဘူးရအချင်းကာကွယ်ဖို့ပဲရှိတယ်ပေါ့ခါတိုင်းလိုပဲရာဒီတုတ်ကွေးလိုမျိုးလက်ဆေးချင်းတို့မရှိလို့ရှိရင်လည်းပဲ hand sanitizer ကြီးပေါ့နော်အခုဆို hand sanitizer ပမာတိမှာတော့အများကြီးရှိသေးတယ်နော်ဒီ mask တက်တာတော့ဘယ်သူမှသိပြီးတော့အားမပေးတော့ဘူးယောဂါတကယ်ရှိရဆိုမှပဲ mask တိုင်းသားမယ်သူကနေတစ်ချိန်တစ်ခါလို့မပူစရာလေးအောင်ပေါ့နော်အဓိကတော့လက်ဆေးဖို့ရဲ့ယောဂဖြစ်တော်သူနဲ့ fit block နီးပတ်စွာမနေဖို့ပေါ့နော်တချို့ကလည်းအဲ6ပေလောက်ခွာခွာနေဖို့လိုတယ်လို့ပြောတယ်သို့တော်လည်းပဲဖျားတာတို့လက်ချောင်းနာတာတို့ချောင်းဆိုးတာတို့ကတော့လူတိုင်းလိုလိုဖြစ်နိုင်တယ်ပေါ့ဒီကိုရိုနာဗိုင်းရပ်ကြောင့်မဟုတ်ဘဲနဲ့လေ flu ကြောင့်လည်းဖြစ်နိုင်တယ်ရိုးအိမ်မီလည်းဖြစ်နိုင်တယ်ဆိုတော့အဲ့ဒါတော့သတိတော်ထားရမှာပေါ့နော်ဖျားတာခြင်းနဲ့ကြာသွားတယ်နောက်ချောင်းကြီးဆိုးနေတာချီရဆိုရင်တော့တဲ့အိမ်ထဲမှာတောင်မှမိသားစုတစ်ခုတည်းကမှသူဝင်လေလုတ်ခွင်ထဲမှာသိပြီးတော့နိမိကကမနေတာကောင်းတယ်အဲ့လိုဖြန်းနာနေလူကလေသူ့ကိုယ်သူဟိုတန်လေးရရှိတယ်ဆိုရင်လေဆရာဝန်နေလဲပြတဲ့နေနောက်လူတိုင်းလူတိုင်းကိုလေကွာရန်တင်းလုပ်လို့မရဘူးဟိုစတေးချအကြီးလေပြောလို့မရဘူးလေလူတိုင်းလေတက်ခွဲသားမှာတက်ဆုပ်ဖို့မလွယ်ဘူးဆိုတော့အချို့ကြောင့်လေတချို့တိုင်းပြည်တွေမှာ home quarantine ဆိုပြီးတော့အိမ်မှာပဲအနားယူခိုင်းနေပေါ့နော်ကျောင်းကြီးရုံးကြီးမတော်နဲ့ပေါ့လူလူချင်းအနိကမနေနဲ့ပေါ့
ဟုတ်ကဲ့ဆရာမဖြစ်နိုင်ရင်ဒီတိတဲ့အခန်းမျိုးနဲ့အိမ်မှာတော့နေဖို့တင့်တဲ့သဘောပေါ့ဆရာမနော်ကိုကိုပိုင်းအတုံးဆောင်ပစ္စည်းတွေတုံးပြီးတော့
ဟုတ်ကဲ့ဒါမှအဖြစ်ရဟိုသူတို့လုတ်ခိုင်းတဲ့အတိုင်းပဲပေါ့နော်အတိကလက်ရှိမယ်နောက်ကိုသားချီထားတဲ့ချောင်းဆိုးထားတဲ့တ िश ူတွေပဲကိုတိတ်ချပြစ်မယ်အနိကကကိုကိုနိုင်ကဒီဖို့အတိတ်ဖို့လိုတာပေါ့နော်ကိုကိုရင်ဖျားတယ်နှာချီတယ်လက်ချောင်းနာတယ်ချောင်းဆိုးတယ်ဆိုလို့ရှိရင်ကိုကိုရင်ကသူများနာမှာအော်နိမိကကမနေပဲနဲ့ချောင်းဆိုးခြင်းနှာချီခြင်းကိုသတိထားပြီးတော့တ िश ူပဲမရှိတော့မှကိုယ့်ရဲ့လက်မောင်းတွေစံဝေးတဲ့ကိုပဲချောင်းဆိုးဖို့ပေါ့နော်တက်နိုင်တော့မလိုလားအဖေနဲ့ခရီးမသွားဘူးအထူးသဖြင့်အိမ်နိုင်ငံသားဟိုလိုတိုင်းပြည်မျိုးတွေပေါ့နော်ခုနအများကြီးဖြစ်တဲ့တိုင်းပြည်တွေကိုမသွားဖို့သူစုလူဝေးတွေမလိုလားအဖေနဲ့မလုပ်ဖို့အပြောအပားတွေမလုပ်ပါနဲ့
ဟုတ်ကဲ့ဆရာမကြီးနောက်ပြည်သူတွေကြားမှာပေါ့ဆရာမနော်ပေါ်ပေါ်ကျော်ကျော်ဖြစ်နေမဲ့အနေအထားမျိုးဖြစ်နိုင်တဲ့အမြင်မှားမှုတွေမျိုးရောရှိနေလားဥပမာဆိုရင်တချို့ကလည်းဒီဖုံးကံကြောင်းတို့တချို့ကလည်းဟို virus တွေကိုမြန်မာပြည်ကတော်တော်လေးသုတဝါခံထားတဲ့အတွက်ခံနေရှိနေပြီးတို့အဲ့ဒါတွေရောဖြစ်နိုင်ပါမလား
ဟုတ်မဆိုင်ပါဘူးကဲ့ဒီဟာက seasonal influenza ခေါ်တဲ့ဇာတိလိုက်ဖြစ်တဲ့တုတ်ကွေးဒီဟာတော့သူတခြားပါမတူပါဘူး coronavirus တူတော့ညာလေးရောဂါမတူတော့ seasonal flu ဇာတိတုတ်ကွေးလည်းဖြစ်နိုင်တယ်ဒါတော့သူတက္ကန္တပေါ့နော်နောက်တစ်ခါဒီ covid 19ရောဂါလေသူ့အတူတက်တက်ဖြစ်နိုင်ပါတယ်တက်တက်စီဝင်နိုင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဆရာမကြီးဒီ virus ကဟိုဖြစ်ခဲ့တယ်ဆိုပါတော့เนาะဒီ corona virus ပြီးတော့ဘယ်သူမှမသိပဲသူ့အနေနဲ့သူတချို့ကလည်းကိုယ်ခံရတဲ့ပြန်ကောင်းသွားနိုင်တာပေါ့เนา
ะဟုတ်ကဲ့
အဲ့တော့သူကောင်းသွားပြီးရင်ရောတခြားလူကိုကူးနေတဲ့အနေအထားရှိသေးလားဆရာမကြီ
းရှိနိုင်တယ်ဘာလို့ကြော်လေသူတယောက်ကတချို့ကလည်း mild ပေါ့เนาะနည်းနည်းပါးပါးနဲ့ပြီးသွားတယ်နည်းနည်းပါးပါးဖြားပြီးတော့အထူးသဖြင့်ခုကအာ immune status ကောင်းတဲ့လူငယ်လေးဆိုရင်နည်းနည်းပါးပါးဖြစ်ပြီးပျောက်သွားတယ်အချို့လူကြီးတွေအသက်60 plus ပေါ့60ကျော်လို့ရှိရင်နောက်လက်ရှိတခြားယောဂါကလည်းရှိနေစီဂျိုတို့ဒီတို့တို့ဟိုတခြားအဆုတ်ယောဂါတို့နှလုံးယောဂါတို့ရှိတဲ့လူတွေကြတော့ပိုးဆိုးလည်းသေသွားနိုင်တယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ခွေးမင်းစီစဉ်တိဆက်ပေးနေတဲ့ကြမ်းမာရေးစီစဉ်ကိုမနေ့ပတ်မနေ့မှနောက်တစ်ချိန်ပြန်ပြီးနှားစင်နိုင်ပါလိမ့်ရှင်အခုနှားစင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတိဆက်ပေးနေပါလိမ့်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်လွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့ဒါရီတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေရိုတိုက်ပွဲတွေကြောင့်အရက်သားတွေအများပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပြီးလူပေါင်း30ကျော်လဲပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းတေးသီးမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ RCSS SSA ရဲ့တိုက်ပွဲတွေကြောင့်ရွာသား900လောက်စစ်ဘေးရှောင်နေကြရတယ်ဆိုတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ထိပ်သီးခေါင်းဆောင်တွေကလည်းဖက်ဒရယ်အခြေခံပုံသဘောတူညီစာရန်ကိုလက်မှတ်ရေးထိုးခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ဖေဖော်ဝါရီလကုန်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သား၄ဦးသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း30ကျော်လဲပျောက်ဆုံးနေပါတယ်ဒါအပြင်မတ်လ၂ရက်နေ့ကမြောက်ဦးမြို့နယ်မြောင်းပွေကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းပျောက်ဆုံးနေတဲ့လက်တန်းချီကျေးရွာကဥမောင်ကျော်ခိုင်ကျွဲတဲရွာကမောင်စန်းထေးနဲ့ဘူးတလုံးရွာကမွတ်စလင်အမျိုးသားတအူးအလောင်းကိုရှမ်းတောင်ကျေးရွာအနီးရန်ကုန်စစ်တွေကာလနဘေးကမြေကျင်းတစ်ခုမှာတွေ့ရှိခဲ့တယ်လို့ရွှေလန်ကျေးရွာကမောင်စောလွင်အလောင်းကိုလည်းနေအိမ်အနီးမြေကျင်းနဲ့မှာကျေးရွာသားတွေကတွေ့ရှိခဲ့တာပါတေဆုံသားသူတွေထဲက3ဦးမှာရွှေလန်ကျေးရွာတရားအနီးငတိုင်းကနေစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်အခုလိုအလောင်းတွေတွေ့ရှိတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ဒါအပြင်တန်ပြင်းကျေးရွာကရခိုင်အမျိုးသား6ဦးနဲ့ဘူးတလုံးရွာကမွတ်စလင်9ဦးမှလည်းဒီကနေ့တိုင်းပျောက်ဆုံးနေပြီးဘူးတလုံးရွာမှာဒဏ်ရာရရှိသူ73ဦးရှိတယ်လို့ဒေသခံတွေကပြောပါတယ်
။အစိုးရတပ်မတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA တို့ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းကျေးတီးမိုင်းကင်ဘက်မှာစစ်ဘေးရှောင်900လောက်နေရာမပြောင်းနိုင်သေးပဲရှိနေပါတယ်။ဖေဖော်ဝါရီ28ရက်နေ့ RCS တပ်စခန်းရှိရာလွယ်တွန်းဆောင်ကျောင်းမှာစတင်ဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ပွဲဟာမတ်လ3ရက်နေ့မှာညင်သွားပြီးဆိုပေမဲ့အစိုးရတပ်ရဲ့စစ်ကြောင်းတွေကမိုင်းကန်မြို့နယ်ဟန်ငန်အုပ်စုတဲကဟူဖိုင်ရွာနဲ့ကုန်းရောင်ဖာစာကျေးရွာတဲကိုဝေးရောက်နေထိုင်တာကြောင့်ရွာသား300ကျော်ဟာနေရမပြောင်းရသေးပဲရှိနေတာပါကျေးတီမြို့နယ်ပတ်ချမ်းမှာလည်းကာလပိတ်ထားမှုကျေးတီနဲ့မိုင်းနောင်ကြားမှာရှိတဲ့ RCS SSC ရဲ့လွယ်ဟွန်းတပ်စခန်းရှိရာဘက်ကိုအစိုးရတပ်ကစစ်အင်အားဖြည့်သိမ်းနေမှုပစ်ခတ်မှုတွေရှိနေလို့ကျေးတီမြို့နောင်ခဲဖုံကြီးကျောင်းရောက်မက်မွန်ရွာနဲ့ကောင်းမှုရွာကရွာသား200ကျော်ဟာလည်းနေရမပြောင်းရဲသေးပဲဖုံကြီးကျောင်းတွေမှာဆက်လက်ခိုးလုံနေပါတယ်
။ကျင်းပမဲ့ရဲ့အတိအကျမသိရသေးပေမဲ့လာမဲ့ပြည်ထောင်စုငင်းကျဲညီလာခံ27ရာစုပင်လုံစတုထအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာခေါင်းစဉ်တွေကိုအစိုးရနဲ့ညှိနှိုင်းနေတယ်လို့အပြစ်ရတိုင်းသားများလက်နက်ကိုင်ဖွဲ့ NCAS EAO ပြောခွင့်ရနိုင်အောင်ငေးကပြောပါတယ်အဆိုပါငင်းချင်းညီလာခံမှာ Democratic Federal ပြည်ထောင်စုတိဆောက်ရေးဆိုင်ရာအဆင့်3ဆင့်ပါတဲ့သဘောတူညီချက်တွေချုပ်ဆိုနိုင်ဖို့အတွက်အစိုးရနဲ့ NCAS EAO တို့ဆွေးနွေးခဲ့တယ်လို့ပြောပါတယ
်ကရင်ပြည်နယ်မြောက်ဒီခရိုင်ဘလူးကျေးရွာအုပ်စုကြောက်ခက်ကျေးရွာနေဝန်းကျင်မှာသမ္မတော်ကနေပြီးစခန်းချနေထိုင်မှုရှိလာတာကြောင့်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်အဲ့ဒီနေရာမှာသမ္မတော်တပ်ဖွဲ့ဝင်အား60ကျော်စခန်းချနေထိုင်တာရှိပြီးပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကတည်းကစတင်စခန်းချနေထိုင်လို့နှစ်ဖက်သက်ကြားသိမ်းမှမှုဖြစ်လာနိုင်တဲ့အတွက်တိုက်ပွဲဖြစ်လာမှာကိုဒေသခံတွေအနေနဲ့စိုးရိမ်တာဖြစ်တယ်လို့ကြောက်ခက်ဒေသခံတွေကပြောပါတယ
်ကချင်လွတ်လပ်ရေး KIO ထိန်းချုပ်ရာဒေသဖြစ်တဲ့မိုင်းကြရာမှာမိုင်းကြရာကောလိပ်ရဲ့ပထမဆုံးအကြိမ်ဖွဲ့နှင်းတပင်အခမ်းအနားကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပပြုလုပ်ခဲ့ပြီးစုစုပေါင်းကျောင်းသားကျောင်းသူ82ဦးကိုပွဲအပ်နှင်းခဲ့ပါတယ်2012ခုနှစ်ကကချင်လွတ်လပ်ရေးတပ်မတော် KIO KIA နဲ့အစိုးရတပ်မတော်တို့တကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့် KIO ထိန်းချုပ်ရာနယ်မြေကကျောင်းသားကျောင်းသူတွေအစိုးရကျောင်းတက်လို့မရတော့တဲ့အခြေအနေကြောင့်မိုင်းကြရာကောလိပ်ကိုဖွင့်လျက်ချင်းဖြစ်တယ်လို့ကျောင်းအုပ်ကြီးဒေါက်တာလူလူအောင်ကပြောပါရယ်မိုင်းကြရန်ကောလိပ်ကို KIO အထက်တန်းကျောင်းအောင်မြင်သူများတာမကမြန်မာအစိုးရကျောင်းတွေကတက်ကရိုဝင်တန်း10တန်းအောင်သူတွေလည်းတက်ရောက်ကြပါရယ်
the Denwari Uselet in Sepi Dwamaba, NCA Pia Dana Lenekan Sepune, NCA Lemma Ye Two Nine Dere, Kitsin Lula Ye Pwe KIO, Grinny Muda Tuta Ye Badi, KNPP got take the counts on Regane, February Land the Seku Yeniga, China Yama Pilote, a seaway Pimaro, Federal Chicken the Portuni Sarango, Lemma Ye Two Kita Bari.
ဒီအကြောင်းကိုတော့မိကလျာမောင်ကနေစူးစီးတင်ဆက်ထားပါတယ်။ NCA ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့လည်းအစည်းအဝေးပြောခွင့်ရ KNPB ဘဟုကော်မတီဝင်ဝမ်အောင်စာမျက်ကအခုလိုပဲပြောပါတယ်။ဒီကိစ္စကကျွန်တော်တို့ဖယ်လွယ်ကိုဘယ်လိုပုံစံနဲ့တည်ဆောက်သွားမလဲ။နောက်ကနာဂဖယ်လွယ်ရဲ့သူရဲ့ပုံစံကိုဘယ်လိုလုပ်မလဲ။တရားဥပဒေပိုင်းဆိုင်ရာဘယ်လိုလုပ်မလဲ။အလွတ ye apwe KIO Okta Bujauji in Banla, Shampi Pianle Tutanye Kansi RCSS Okta Bujauji USA, Kayeni Myoda Tutaye Party KMPP Okta, Ebe Twine, Chen Myoda Tau CNF Okta Pusin Chong Nuga, Tayana Lenekai apwe Along Yakuza, Lama Ye Tu Kedaba. Whether a chickamu nasal echago, bong the botuni jazzara pine, the botuni kedelule, see with your quayadu, sign yanga, kuluve, sepio kevare.
Guiding principle, nasal echagaro, amyake, alo, niba, the botu, so they ate a bot haro yala body. And now, Jane, those are the cha, chalerido, sabido, nina, who is
she? Dee, whether a chickamu yala po, Diana Lenaka, query. Nanichoja, Juban, Nakayabi. ပမာပြည်နယ်တစ်ခုဖွဲ့စည်းပေးရမယ်ဆိုတဲ့အချက်ပါဝင်နယ်တို့လည်းမွန်ပြည်တပ်ပါတီဥက္ကဋ္ဌနိုင်ဟန်တာကမကြခင်ကမော်လမြိုင်ရွှေမှကျင်းပါတယ်ဖက်ဒရယ်နဲ့ငင်းချမ်းရေးစကဝိုင်းမှာပြောခဲ့ပါတယ်အခုဖက်ဒရယ်ချီကမှုဘုတ်သဘောသူထားကြတဲ့အဖွဲ့တွေမှာအပြည့်ရ NCA လက်မှတ်ရေးထိုးထားတဲ့ KNU, RCSS, Chen CNF, DKPA, ABSDF, ကရင်ငင်းချမ်းရေးကောင်စီရခိုင်မျိုးသားလူမျိုးရေးအဖွဲ့ PNLO
မွန်ပြည်တပ်ပါတီ၊ဒါမှမဟုတ်ဒီမိုကရက်တစ်အစည်းအရုံး၊ NCA လက်မှတ်မရေးထိုးသေးတဲ့ကချင်း KIO, ကရင်နီ KMPP, စုစုပေါင်းတိုင်းရင်းသားလက်နက်ကိုင်12ဖွဲ့ပါဝင်ကြပါတယ်ရှင်။ဆက်ပြီးတော့နှစ်ဆက်တရားစုပင်လုံးညီလာခံခေါ်ပြည်တော်စုငင်းချင်းညီလာခံကိုမကြခင်မှာကျင်းပဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကနေစီစဉ်နေကြပါတယ်။အလုံးပါဝင်တဲ့ငင
ရှင်
မြောက်ပိုင်းမဟာမိတ်တပ်ဖွဲ့မှပါဝင်တဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကတော့ FPNCC အားလုံးပိုင် NCA လက်မယေးထိုးဖို့အသင့်ရှိနေတယ်လို့ပြောခွင့်ရဗိုလ်မှူးစိုက်တန်းအောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ
်ဒီဆန်းလုံလမ်းမှု NCA နဲ့ကတော့
NCA ဆိုင်ချုပ်လှုပ်လာတဲ့ကာလတလျှောက်လုံးကျွန်တော်ပါဝင်လာခဲ့တယ်။ဒါနဲ့အချိန်ကြီးအရအားလုံးလည်းမှထိုးမှကျွန်တော် SSPP လည်းလက်မရေးထိုးမှဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုပြဿနာတွေကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့မဖြေရှင်းခဲ့တာကြောင့်ဖြစ်တယ်လို့ကျွန်တော်တို့ SSPP ကယုံကြည်ပါတယ
်။ SSPP SSA ရဲ့2019နှစ်ပတ်လည်စုံညီအစည်းအဝေးကိုဖေဖော်ဝါရီလ4ရက်နေ့ကနေ18ရက်နေ့အထိဝမ်ဟိုက်ဌာနချုပ်မှကျင်းပခဲ့ပြီးနောက်အခုလို NCA လက်မရေးထိုးရေးကိစ္စအပါအချက်၆ချက်ပါတဲ့ကြေညာချက်တစောင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတော့ FPMCC တပ်ဖွဲ့ဝင်တအန်း TNLA ကိုကန် MNDAA ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်၃ဖွဲ့ကလှုပ်ရှားနေပြီးအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းနှိမ့်စင်ဆိုသလိုရှိနေပါတယ်။ TNLA ကဗိုလ်မှူးကြီးတအိုက်ကျော်က MCA ထဲမှာဘာတွေပါတယ်လဲဆိုတာမလေ့လာရသေးဘူးလို့အခုလိုပြောပါတယ်။
အဲဒီကဒီအကျဉ်းချုပ်မှာတိုက်ပွဲတွေဖြစ်နေတယ်ထိုးစစ်ရလက်များနေတယ်အဓိကတော့ကျွန်တော်တို့မှာတော့အပြည့်အရင်လုပ်ရမယ်အပြည့်အလုပ်ပြီးမှပဲဒီနေရာတွေပွဲကိစ္စဆက်တော့မှာနော်ဒီ SCE ရဲ့ကြာပဲလို့ပုံစံနဲ့တွားမလဲဖိနွေးမယ်လို့အဲ့ဒီကိုပြောတယ်ပေါ့နော် SCE ကပြည်ပြဆိုတဲ့ဟာဟို home host ဆိုတဲ့ကျွန်တော်လည်းအကုန်လုံးဒီဘာပဲဟာဒီပါလဲအကုန်လုံးကျွန်တော်ကဒီလာအလုပ်မရသေးဘူးပေါ့နော
်2015ခုနှစ်အော်တိုဘာလ15ရက်နေ့ကအစိုးရနဲ့တနိုင်ငံလုံးအဆင့်အပြစ်ခတ်
ဆေးတဘောတူစာချုပ်ချုပ်ဆိုထားတဲ့အဖွဲ့ရှစ်ဖွဲ့ရှိပြီး2018ခုနှစ်အစည်းအဝေးလက်ထက်ကနှစ်ဖွဲ့ထပ်မံရေးထိုးခဲ့တာကြောင့်လက်ရှိမှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ဆေးဖွဲ့ရှိနေပါတယ်။ဒါကြောင့်လက်ရှိမှာ NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေကတော့ကချင်လွတ်လပ်ရေးတပ်မတော် KIA ကိုကန့်အဖွဲ့ရခိုင်အမျိုးသားကောင်စီ ANC ပလောင်တအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA ဝမျိုးသားဖွဲ့ချုပ် WNO ဝပီသွေးစီညီညွတ်ရေးတပ်မတော် UWSE အမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော်မင်္ဂလာအဖွဲ့ NDAA ရခိုင်တပ်မတော် AA နဲ့နာကအမျိုးသားဆိုရှယ်လစ်ကောင်စီကပ်လန်
NSCNK အစရှိတဲ့စစ်တပ်ဖွဲ့ကြန့်ရှိနေပါတယ်။အခုဆက်ပြီးသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲတွေကြောင်းအရက်သား၄ဦးတေဆုံးပီး၂၄ဦးထိခိုက်ဒဏ်ရာရရှိခဲ့သလိုလူပေါင်း၁၀ကျော်လည်းပျောက်ဆုံးနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းကင်ဘက်မှာမြန်မာစစ်တပ်နဲ့ရှမ်းပြည်ပြည်လက်ထူထောင်ရေးကောင်စီ RCSS
ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။တိုင်းရင်သတင်းလွှာကဏ္ဍကိုမနေ့ကတောက်ကြနေမနေ့ပိုင်းမှာလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အင်အေအေကပါတီပြောခွင့်ရပုဂ္ဂိုလ်ဖြစ်တူးတဲကိုပဲတာဝန်ပေးလိုက်ပါတယ်။အခုလိုပြောခွင့်ရတူးတဲထားလိုက်တာကြောင့် 2020ပြည်နှစ်အတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီရဲ့လုံဆောင်ချက်တွေရက်တီချက်ဘူဝါဒသဘောထားတွေနဲ့ပတ်သက်လို့သိရှိနိုင်ခွင့်နဲ့သတင်းရယူပိုင်ခွင့်ဘယ်လောက်အထိထိခိုက်သွားနိုင်လဲလို့ယူဆကြပါသလဲ။ဒီမိုကရေစီပြည်ပြောင်းလဲရေးမှာအဓိကခန့်ကဏ္ဍကနေပါဝင်ရမယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့ခန့်ကဏ္ဍကို NLD ပါတီကအလေးမထားတဲ့လုံရက်တစ်ခုအဖြစ်လို့ရောမြင်နိုင်ပါသလား။အခုလာမယ့်စနေညဒါရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ ဒီအစီအစဉ်မှာတိုင်းပေါင်းဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ဂျူတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုအကောင်းဆုံးထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ဖုန်းနံပါတ်က 1239 3999 လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က VOA Burmese News ဖြစ်ပါတယ်။ပေါင်းဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
စနေညတိုင်းရက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွားကြဖို့ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချင်းပြပြခြင်းညစေနိုင်ကနေ၁၇နာရီထိလိုင်းတို့မီတာ၂၅နဲ့၃၀နှစ်တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။
တော်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူပထမဆုံးတယောက်ရှိလာတဲ့ကြောင်းတော်အာဖရိကဂျမိုင်းဝင်ကြီးကဒီကနေ့အတည်ပြုကြေညာပါတယ်။မကြာသေးခင်ကအီတလီနိုင်ငံကိုသွားခဲ့တဲ့အသက်၃၈နှစ်အရွယ်မျိုးသားတူမှာရောဂါပိုးကူးစက်ခံထားရတာပါ။ကိုရိုနာဗိုင်းကြောင့်လူတရာခုနှစ်ယောက်သေဆုံးထားပြီးလူပေါင်း၃၅၀၀ကျော်ကူးစက်ခံထားရတဲ့အီရန်နိုင်ငံမှာကတော့ကျောင်းတွေအားလုံးကိုမတ်လ တယ်လို့ဆက်ဆွဲခံထားရတဲ့ဆရာဆွေးမှုလူသားစုပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုတရားလူရှင်းတွေဘက်ကဆက်ပြီးစုံစမ်းနိုင်တယ်လို့နိုင်ငံတကာရာဇဝတရားခွန်ရုံး ICC တရားသူကြီးတွေကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေအဆုံးသတ်ရေးရွေပြီးတူရကီနဲ့ရုရှားသမ္မတတို့မော်စကိုမြို့တော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အဲဒီဒေသမှာနှစ်ဖက်တပ်တွေနဲ့အတူရုရှားနဲ့ဒါရဲ့စီးရေးပြပခဖြစ်လာအောင်တူရကီကိုဆွဲသွင်းနေတဲ့နှစ်ဖက်အသီးသီးထောက်ခံပံ့ပိုးထားတဲ့လက်နက်ကိုင်တွေလည်းရှိနေတာပါ။ကိုနေကြဆီးရီးယားစစ်ပွဲတစ်လျှောက်ရုရှားကဆီးရီးယားသမ္မတဘာရှားရဲ့အာဆတ်အစိုးရကိုထောက်ခံထားပြီးတူရကီကတော့အာဆတ်အစိုးရကိုတိုက်နေသူတွေကိုထောက်ခံပံ့ပိုးနေတာပါ။အမေရိကန်အစိုးရကထုတ်ပေးထားတဲ့မိုဘိုင်းပစ္စည်းတွေမှာ TikTok social media ကိုအစိုးရဝန်ထမ်းတွေမသုံးဘဲပိတ်ပင်ကပ်သတ်တဲ့ဥပဒေမူကြမ်းတရက်ကိုအစိုးပြုတင်သွင်းတယ်လို့ထက်လွတ်တော်မှ George Hawley ကပြောပါတယ်။တရုတ်ကုမ္ပဏီပိုင်ဒီ app ကအချက်လက်တွေစုဆောင်ရယူတာနဲ့အဲ့ဒီအချက်လက်တွေကိုဒီအစိုးရကိုပေးမဲ့လာလာဟာအမေရိကန်လူထုအတွက်လုံခြုံရေးပိုင်းချင်းချောက်မှုတစ်ခုဖြစ်နေတယ်လို့ George Hawley ကပြောပါတယ်ခင်ဗျာ
။ကြာသာပတင်းနေ냐ပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချောက်ကိုကိုကျော်ကျော်တင်ပြပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ် engineer ကတော့ Testa Wendy Red ဖြစ်ပါတယ်။မ မနက်ဖြန်တောက်ကြနေမနက်ဖြန်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူကြီးသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.